Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2019ဇန်နဝါရီလ15ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ရုရှားဘက်ကသမရဘာရာကိုဘာမှအစိုးရချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုဆက်ထားသွားမယ်လို့ဒေါ်နယ်ထရန့်ကပြောပါတယ်။နိုင်ငံသားအခွင့်အရေးရပိုင်권ဆိုင်ရာတက်ကြွလှုပ်ရှားတဲ့လူမဲကောင်းဆောင်ကရွေးကောက်ခံသမရဒေါ်နယ်ထရန့်ကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ရန်ဟီလီဟာမနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုသွားရောက်လေ့လာခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခမျိုးသက်နဲ့တူတင်ပြပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးသောရရှင်နေနွားဆင်ကြားမှာကဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမူဝါဒဆုံးဖြတ်တဲ့နေရာမှာလူ့ခွင့်ရေးကဘယ်အခန့်ကဏ္ဍကရှိနေမှာပါလဲ။
We have great concern that this is going to be an administration that either doesn't engage on them and isn't interested.
အခုလိုပြောဆိုချက်တွေနဲ့အတူစိတ်ဝင်စားစရာကောင်းတဲ့အီဂျစ်နိုင်ငံကသမိုင်းဝင်ပြတိုက်ကြီးတစ်ခုအကြောင်းကိုလည်းပြောပြဖို့ရှိပါတယ်။ဒီအကြောင်းတွေပြင်ပတ်စင်ကဏ္ဍတွေထဲမှာတော့နိုင်ငံတော်ရဲ့ထိတ်တန့်လျှို့ဝှက်ချက်ဖြင့်သတ်မှတ်ထားတဲ့ကြောက်စိမ့်လုပ်ငန်းမှာဗိုလ်ချုပ်မူဂျင်ဟောင်းဦးတန်းရွှေမိသားစုထိတ်ဆုံးကပါဝင်နေပုံအကြောင်းတင်ဆက်ထားတဲ့မြမရေးသုံးသက်ချက်နဲ့ American Style Indian သုံးအင်္ဂလိပ်သင်ကန်းစာကိုလည်းလေ့လာရဖို့ရှိပါတယ်။ဒုတိယပိုင်းစီစဉ်မှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေပေါ်ဆွေးနွေးထားကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးရုံပါပါဒီအစီအစဉ်တွေကိုလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်ကအကြီးညာပေးပါမယ်ရှင
်ရုရှားအစိုးရပေါ်အမေရိကန်သမ္မတဘာရက်အိုဘားမားအစိုးရကချမှတ်ထားတဲ့စီးပွားရေးပိတ်ဆို့ရေးယူမှုတွေကိုဆက်လက်ထားရှိသွားမှာဖြစ်ကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်ဒါပေမဲ့နိုင်ငံအကျိုးတူကိစ္စရပ်တွေမှာရုရှားဘက်ကပူးပေါင်းဆောင်ရွက်တယ်ဆိုရင်တော့အဲ့ဒီပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့အတွက်စဉ်းစားမယ်လို့ပြောပါတယ်ပိတ်ဆို့မှုတွေကိုအချိန်တိုင်းတာတစ်ခုအထိသူ့အနေနဲ့ဆက်လက်ထားရှိသွားမှာဖြစ်ကြောင်း The Wall Street Journal နဲ့ပြုလုပ်တဲ့မေးမြန်းခန်းတစ်ခုအတွင်းထရန့်ကအဲ့လိုပြောကြားလိုက်တာပါဒါပေမဲ့အကြမ်းဖက်မှုတက်ဖြတ်ရေးမှာရုရှားဘက်ကကူညီပေးမယ်အမေရိကန်ပြည်ထောင်စုအတွက်အရေးပါတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ပိတ်ဆို့မှုတွေသူ့အနေနဲ့ရုပ်သိမ်းကောင်းရုပ်သိမ်းပေးမယ်လို့ပြောပါတယ်။2014ခုနှစ်မှာရုရှားကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုသိမ်းပိုက်လိုက်ပြီးကတည်းကရုရှားပေါ်အမေရိကန်ကစီးပွားရေးပိတ်ဆို့မှုတွေနဲ့အရေးယူခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွဲဖွဲ့ဖို့ကြိုးစားခဲ့တဲ့အတွက်သမ္မတအိုဘားမားကဒီဇင်ဘာလ29ရက်နေ့ကရုရှားပေါ်ပိတ်ဆို့အရေးယူမှုအစ်စ်တွေထပ်မံချမှတ်ခဲ့ပြီးရုရှားတန်တမာ35ဦးကိုလည်းပြည်နှံပေးလိုက်ပါတယ်။ထိုင်ဝမ်ကျွန်းဟာတရုတ်ပြည်မှကြီးရဲ့အစိတ်ပိုင်းဖြစ်တဲ့ဆိုတော့ One China Policy လို့ခေါ်တဲ့တရုတ်တနိုင်ငံတည်းဆိုတဲ့မူဝါဒအပေါ်အမေရိကန်အစိုးရကထားရှိတဲ့သဘောထားဟာလည်းပြန်လည်ဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့ The Wall Street Journal နဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းဒေါ်နယ်ထရန့်ကပြောကြားခဲ့ပါတယ
်။လူခွင့်ခေါင်းဆောင်တစ်ခုတဦးဖြစ်တဲ့ Martin Luther King Jr. ကိုဂုဏ်ပြုတဲ့အားလိုက်ရမတိုင်ခင်မှာပဲနိုင်ငံသားအခွင့်အရေးအတွက်တက်ရလှုပ်ရှားတဲ့ခေါင်းဆောင်တဦးဖြစ်တဲ့အောက်လွတ်တော်မှ John Lewis ကိုအရွေးကောက်ခံသမ္မတ Donald Trump ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။မကြခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ Trump အနိုင်ရအောင် Russia ကနေအကူအညီပေးဖို့ကြိုးစားခဲ့တယ်လို့ Mr. Lewis ကယုံကြည်တာဖြစ်ပြီးသူက Mr. Trump ကိုတရားဝင်သမ္မတဖြစ်နေအသိမှန်မဖြစ်ဘူးလို့ပြောကြားခဲ့တဲ့နောက်ပိုင်းအခုလိုဝေဖန်လိုက်တာဖြစ်ပါတယ်။လွှတ်တော်မှတယောက်အနေနဲ့အချိန်လေးယိုယွင်းနေတဲ့သူ့ရဲ့မဲဆန္ဒနဲ့အတွက်တည်တည်ချာချာအာရုံစိုက်ပြီးလှုပ်ဆောင်တဲ့လို့စနေနေ့မနက်ပိုင်းမှာပဲ Mr. Trump ကသူ့ရဲ့ Twitter စာမျက်နှာကနေရေးသားဝေဖန်လိုက်တာပါ။ရွေးကောက်ပွဲရလဒ်ကိုမမှန်မကန်ညှင်းချက်ထုတ်နေတယ်လို့အပြောပဲရှိပြီးလက်တွေမပါဘူးလို့လည်းဝေဖန်ခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာထုတ်လွှင့်ဖို့အတွက်တောက်ကြနေမှာတွေ့ဆုံမေးမြန်းထားတဲ့ NBC ရုပ်သံရဲ့ Meet the Press အစီအစဉ်မှာ Mr. Lewis ကသူဟာလူလူနဲ့လက်တွဲပြီးလှုပ်ဆောင်မှုစ조사မှုကိုယုံကြည်သူတယောက်ဖြစ်ပြီးအရွေးကောက်ခံသမ္မတကိုအခုတရားဝင်သမ္မတတယောက်ဖြစ်နေသူမမြင်ဘူးလို့ပြောကြားခဲ့တာပါဒါပြင်ရုရှားကသူသမ္မတဖြစ်ရွေးခံရအောင်အကူအညီတွေပေးခဲ့တယ်လို့ထင်ကြောင်းလည်းပြောပါတယ်။ Mr. Lewis ရဲ့ပြောခွင့်ရ Linda Jones ကတော့ Mr. Trump ရဲ့အခုလိုတိုက်ခိုက်ပြောဆိုမှုအတွက်တုံ့ပြန်ဖို့ညှင်းဆိုပါတယ်။နိုင်ငံတကာနိုင်ငံနေနဲ့ကိုယ်နိုင်ငံရဲ့ရွေးကောက်ပွဲအတွက်တခြားနိုင်ငံအစိုးရတက်ကနှောင်းမုံမှုရှိမရှိသိဖို့တော့လိုတယ်လို့သူမကပြောကြားခဲ့တာပါ။
အခုသတင်းပတ်အစောပိုင်းကပိုလန်နိုင်ငံကိုရောက်လာတဲ့အမေရိကန်တပ်ဖွဲ့ဝင်တချို့ကိုပိုလန်အစိုးရကစနေနေ့မှာအခမ်းအနားနဲ့တရားဝင်ကြိုဆိုခဲ့ပါတယ်။ဒါဟာဒေတာရင်းရုရှားအစိုးရရဲ့ကျူးကျော်ရန်လိုတဲ့လုပ်ရက်တွေကိုဟန့်တားဖို့အတွက်နေတိုးမဟာမိတ်အဖွဲ့ရဲ့အစိတ်အပိုင်းတစ်ခုအဖြစ်နဲ့အမေရိကန်တပ်ဖွဲ့တွေကိုအခုလိုဆေလွတ်တာလည်းဖြစ်ပါတယ်။ပိုလန်နိုင်ငံအနောက်ပိုင်းဇဂန်မြို့မှာကျင်းပတဲ့အဲ့ဒီကြိုဆိုပွဲအခမ်းအနားကိုပိုလန်ဝန်ကြီးချုပ်ပီယာတာဇီလိုနဲ့ကာကွယ်ရေးဝန်ကြီး အန်တိုနီမာဇီယက်စစ်တို့လည်းတက်ရောက်ခဲ့ကြတာပါအမေရိကန်တပ်ဖွဲ့တွေအခုလိုရောက်လာတာဟာပိုလန်နိုင်ငံနဲ့ဒေသရင်းလုံခြုံရေးအတွက်မှန်ကန်တဲ့နောက်ထပ်ခြေလှမ်းတရားဖြစ်ကြောင်းဝန်ကြီးချုပ်ဇီလိုကပြောကြားလိုက်ပြီးစစ်သားတွေအနေနဲ့လည်းကိုယ်အိမ်လိုသဘောထားနေကြဖို့ဝန်ကြီးချုပ်ကပြောပါတယ်ပထမအတုပ်ဖြစ်တဲ့အမေရိကန်တပ်ဖွဲ့တွေဟာဂျာမနီနိုင်ငံကနေကြာသပတေးတွေမှာရောက်လာကြတာဖြစ်ပြီးအဲ့ဒီလိုရောက်လာတာဟာရုရှားနိုင်ငံအတွက်ချင်းချောက်မှုဖြစ်တယ်လို့သူတို့ရဲ့အကျိုးစီးပွားနဲ့လုံခြုံရေးကိုထိခိုက်စေတယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်အမေရိကန်ပြည်ထောင်စုဟာပိုလန်နိုင်ငံမှာစုစုပေါင်းတပ်ဖွဲ့ဝင်3000လောက်ချထားဖို့စီစဉ်ထားတာကြောင့်ဒါဟာစစ်အေးခေတ်ပြီးဆုံးသွားပြီးတဲ့နောက်ပိုင်းပိုလန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်တွေအများဆုံးထားရှိခြင်းလည်းဖြစ်ပါတယ်
American ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်သမ္မတဖြစ်တဲ့ဂျန်သစ္စာချင်းဆွေးပွဲကျင်းပဖို့အတွက်သတင်းတစ်ပတ်ပဲလိုတော့တဲ့အချိန်မှာ Washington DC မြို့တော်မှာတော့ကန့်ကွက်ဆန္ဒပြပွဲမျိုးစုံကိုကျင်းပဖို့စီစဉ်နေကြပါတယ်။ Korean တရားဟောဆရာ L. Shepton ဦးဆောင်တဲ့တက်ကြွလှုပ်ရှားသူတွေက We shall not be moved လို့ခေါ်တဲ့အခိုင်အမာရည်တည်ကြပါစို့ခြိတက်လမ်းလျှောက်ပွဲကိုလှုပ်ဆောင်မှာဖြစ်ပါတယ်။ရွေးကောက်ပွဲတွေအခါခါကျင်းပပြီးအမျိုးမျိုးပြောင်းလဲတာတွေရှိပေမဲ့နိုင်ငံသားအခွင့်အရေးတွေမဲပေးပိုင်ခွင့်တွေကိုကာကွယ်ဖို့နိုင်ငံသားအလုံးကျန်းမာရေးစောင့်ရှောက်မှုရဖို့အခွင့်အရေးတန်းတူဘူကိစ္စရင်းမှာမရင်မရင်ရက်တီဖို့လိုအပ်နေတဲ့အကြောင်းသူကပြောကြားခဲ့တာပါ1950-60တွေအတွင်းလူခွင့်ရတိုးတက်လာဖို့နဲ့ခွဲခြားဆက်ဆံမှုခြုံငိမ့်မှုမမောမပန်းဆောင်ရွက်ခဲ့သူဒေါက်တာမာတင်လူသာကင်းဂျူနီယာအောက်မေ့ပွဲအထိမ့်မှတ်ဖြစ်အမေရိကန်ပြည်ထောင်စုမှာအားလိုက်ရကျင်းပတဲ့စနေတနင်္ဂနွေနေ့တွေမှာသူတို့ရဲ့ချီတက်ဆန္ဒပြပွဲကိုလုပ်မှာပါစနေနေ့ညနေပိုင်းမှာတော့ရွှေပြောင်းခြေချသူတွေနဲ့လူနည်းစုရပိုင်ခွင့်အခွင့်အရေးလှုပ်ဆောင်နေတဲ့ Here to Stay အဖွဲ့က Washington Korean ဖျားကြောင့်မှဆန္ဒပြကြမှာဖြစ်ပါတယ်
ယူအေဗရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျမြန်မာနိုင်ငံကိုစနစ်ကြခီးစဉ်အဖြစ်နဲ့ရောက်ရှိနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာမနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်လေ့လာခဲ့ပါတယ်အော်တိုဘာလအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပဋိပက္ခတွေကြောင့်လူ့အခွင့်အရေးချုပ်ဖောက်မှုတွေရှိနေတယ်ဆိုပြီးဆွတ်ဆွဲပြောဆိုနေကြတဲ့မောင်တော်နဲ့ဘူးတိတောင်ဒေသတို့ကိုမနေ့ကတွားရောက်ခဲ့ပြီးနှစ်ဖက်အတိုင်းအဝိုင်းနဲ့တွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲရဲ့ပြန်ကြားရေးတာဝန်ကဦးဝေဝင်းက VOA ကိုပြောပါတယ်မစ္စယန်ဟီလီဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်မစခင်မှာလူခွင့်ရေချုပ်ဖောက်ခံရတယ်လို့ယူဆတဲ့နေရာတွေကိုတွားရောက်လေ့လာဖို့စီစဉ်ခဲ့ပေမဲ့ကချင်ပြည်နယ်အတွင်းကလိုင်ဇာနဲ့ဖားကန်ဒေတာတို့ကိုအစိုးရကတွားခွင့်မပြုခဲ့ပါဘူး။လက်ရှိအချိန်မှာတော့ကုလထူကိုစလဲဟာရခိုင်ပြည်နယ်စစ်တွေဘူးတီတောင်မောင်တော်ရသေးတောင်တို့ကိုလေ့လာဖို့အတွက်ရောက်ရှိနေတာဖြစ်ပါတယ်။ဒီခီးစဉ်အတွင်းရဟီလီရဲ့လုံခြုံရေးကိုအစိုးရကတာဝန်ယူထားပြီးရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဦးဆောင်တဲ့ကဥဆောင်ပြီးတော့တာဝန်ယူဆောင်ရွက်နေတယ်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရကပြောပါတယ်။မစ္စယန်ဟီလီဟာငါးကြိမ်မြောက်ခီးစဉ်အဖြစ်နဲ့မြန်မာနိုင်ငံကိုရောက်နေတာပါ။ဒီလ18ရက်နေ့မှာတော့မစ္စယန်ဟီလီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိနေပါတယ်။ဒါအပြင်ဇန်နဝါရီလ20ရက်နေ့မှာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းတွေ့ရှိချက်တွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရားပြုလုပ်သွားဖို့လည်းစီစဉ်ထားပါတယ်။
ISIS တွေကြော်ရာဆီးရီးယားက DLS မျိုးကလေးကအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုတိုက်ခိုက်ခဲ့တယ်လို့ British အခြေစိုက်ဆီးရီးယားလူခွင့်ရေးဆိုင်ရာစောင့်ကြည့်အဖွဲ့ကပြောပါတယ်။အဲဒီမျိုးအရှေ့ပိုင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးပောက်ကွဲမှုတွေအများပြားရှိနေတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုတွေကတေဆုံးသူပေါင်း30ကျော်လောက်ရှိနေပြီးဒီထဲမှာ IS အဖွဲ့က GS လှုပ်ရှားသူ20လောက်နဲ့အစိုးရတပ်ဖက်က12ဦးလောက်ပါတယ်လို့ပြောပါတယ်။ Syria ဆိုတာဟာဒီစစ်သွေးကြွတွေပြန်လည်ချေမှုနိုင်မှု14ရင်တွေကိုတုံးနေတယ်လို့ပြောပါတယ်။ IS အဖွဲ့ဟာ DLS ခရိုင်ကဒေသအတော်များများကိုထိန်းချုပ်ထားပေမဲ့အစိုးရတပ်တွေကတော့ခရိုင်မြို့တော်ကိုထိန်းချုပ်ထားတာဖြစ်ပါတယ
်။ Afghanistan နိုင်ငံအရှေ့ပိုင်းဝေးလံခေါင်ဖျားတဲ့ခရိုင်တစ်ခုအတွင်းက IS Islamic စစ်သွေးကြွတွေကို3လကြာစစ်ဆင်ရေးပြုလုပ်ပြီးတဲ့နောက်အောင်မြင်စွာရှင်းထုတ်လိုက်နိုင်တယ်လို့ Afghan အစိုးရကပြောပါတယ်။ပြီးခဲ့တဲ့အော်တိုဘာလအတွင်းအစိုးရကိုထောက်ခံပေးထားအစိုးရကထောက်ခံပေးထားတဲ့ဒေသခံပြည်သူစစ်ကမ်းကို IS အဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရလုံခြုံရေးတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့တာမှာပါကစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းတိစပ်နေတဲ့အရှေ့ပိုင်းနန်ဂါဟာခရိုင်အတွင်းကပါချီဂါရမ်ဒေသအတွင်းမှာရှိနေတဲ့ IS အဖွဲ့ဝင်တွေကိုရှင်းလင်းပြစ်လည်ခဲ့တယ်လို့ဆိုပါတယ်လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းပါချီဂါရမ်နဲ့အဲ့ဒီဒေသဟာ IS တိုက်ခိုက်သမားတို့ရဲ့ရန်ကနေကင်းရှင်းသွားပြီးဖြစ်ကြောင်းနန်ဂါဟာခရိုင်ဆိုင်ရာအာဖဂန်စစ်တပ်ပြောခွင့်ရ Shirin Akafaki က VOA Afghan ဌာနကိုပြောပါတယ် ISW ဝင်နေပြန်မလာနိုင်အောင်တိုက်ခိုက်နေမှုအတွက်ဒေသခံရွာသားတွေကိုလည်းပြည်သူစစ်အဖွဲ့တွေထည့်သွင်းလိုက်ကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ်
အာကာသစူဆန်လေးလိုက်ဆန်ရပုတ်ကလစ်ကကုမ္ပဏီတစ်ခုဖြစ်တဲ့ SpaceX ကပြန်ပြီးအသုံးပြုလို့ရတဲ့ဒုံးရင်ဒီဇိုင်းကိုစနေနေ့မှာအာကာသထဲအအောင်မြင်မြင်ပြစ်လွတ်ပါတယ်ကယ်လီဖိုးနီးယားပြည်နယ် Vandenberg လေးတပ်အခြေစိုက်စခန်းကနေ SpaceX ကစနေနေ့မှာပြစ်လွတ်ခဲ့တာဖြစ်ပြီးသူတို့ပြစ်လွတ်တဲ့ rocket ပထမအဆင့်ဟာ Pacific သမုဒ္ဒရာလေးကတတ်မှတ်နေရာကိုအအောင်မြင်မြင်ပြန်ပြီးဆင့်တက်နိုင်တာပါဒါဟာအချိန်ချင်းပြန်ပြီးအသုံးပြုနိုင်တဲ့ဒုံးပြန်အစိပ်ပိုင်းတွေတီထွင်ရေးမှာတိတ်ကိုအရေးပါတဲ့အဆင့်ဖြစ်ပြီးအောင်မြင်မှုရခဲ့တာလည်းဖြစ်ပါတယ်အာကာသရဲ့ဒုံးပြန်တွေလွတ်တယ်မှာအခုလိုပြန်လဲအသုံးပြုနိုင်အောင်လုပ်တဲ့စနစ်ကိုတီထွင်ပြီးနောက်အာကာသခီးတွေအတွက်ငွေကြုံကြေးကျလျှော့ချနိုင်မှုအတွက် SpaceX ကနေမျှော်လင့်ထားတာဖြစ်ပါတယ်
ကိုဇော်ဝင်းလိုက်နဲ့ဒေါက်ခင်မျိုးတက်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မရိဘက်ကိုဆက်ပါမယ်အရင်ဆုံးတော့အမေရိကန်ဆိုရတဲ့လက်ထက်လူခွင့်ရေးခန်းကဏ္ဍနဲ့ပတ်သက်လို့ဘလို့ရှိနိုင်လဲကြည့်အောင်ပါဒေါ်နယ်ထရန့်ရဲ့နိုင်ငံခြားရေးမူဝါဒကိုဆုံးဖြတ်တဲ့နေရာမှာလူခွင့်ရေးဟာဘယ်ခန်းကဏ္ဍကရှိနေမလဲဆိုတဲ့မေးခွန်းဟာဒီသတင်းပတ်အတွင်းစိတ်ဝင်စားစရာဖြစ်ခဲ့ပါတယ်ထရန့်ရွေးချယ်ထားတဲ့သူ့ရဲ့အစိုးရဝန်ကြီးတွေအမေရိကန်လွှတ်တော်ကကြားနာစစ်ဆေးပွဲတွေအတွင်းထွက်ဆိုချက်တွေကိုကြည့်ပြီးလူခွင့်ရေးနဲ့ပတ်သက်လို့သူတို့ရဲ့သဘောထားတွေအပေါ်ဝေဖန်စိုးရိမ်မှုတွေထွက်လာခဲ့တာဖြစ်ပါတယ်။ Trump ရဲ့ရွေးကောက်ပွဲမဲဆွယ်စဉ်အငင်းပွားပွဲရာအချက်တွေနဲ့အတူ VOA သတင်းတော် Bill Gollo ရဲ့သတင်းလွှာကိုမန်ရင်ချင်းနိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ရင်းနှီးတွေကိုတင်ထားမယ်လို့ရွေးကောက်ပွဲမဲဆွယ်စဉ်ကာလတစ်လျှောက်လုံး Donald Trump ဟာအခုလိုထက်ခါကတိပေးခဲ့တာ
ပါ။ Keep the oil. Keep the oil.
အီရန်နိုင်ငံကရေနံတွေကိုပြောနေတာဖြစ်ပါတယ်အမေရိကန်တီထောင်စုဟာအီရက်စစ်ပွဲမှာအောင်နိုင်ခဲ့တဲ့နိုင်ငံအနေနဲ့အီရက်ကရေနံတွေကိုထုတ်ယူပြီးတော့ရောင်းချတင်တယ်လို့ထရမ့်ကပြောခဲ့ပါတယ်ဒီလိုဒေါ်နယ်ထရမ့်မှတ်ချက်ပေးပြောခဲ့တဲ့စကားတွေကိုကြည့်ရင်သူ့ရဲ့အစိုးရလက်ထက်မှာပြင်ပနိုင်ငံတွေရဲ့လူခွင့်ရေးအခြေအနေတွေကိုဘယ်လိုကင်တွယ်မလဲဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးဆာရာမာဂွန်ကပြောပါတယ
် We have great concern that this is going to be an administration
လူခွင့်ရေးနဲ့ပတ်သက်ပြီးထိတွေ့ပတ်သက်မှုမရှိတာဒါမှမဟုတ်စိတ်မဝင်စားတာဒါမှမဟုတ်တခြားအကျိုးစီးပွားရေးကိစ္စတွေမှာလူခွင့်ရေးကိုခုရုံးလုပ်ပြီးသူတို့လိုချင်တာရဖို့အတွက်စီယုံနဲ့အစိုးရအဖွဲ့မျိုးဖြစ်လာမှာကိုကျွန်တော်တို့အမတန်းမှစိုးရိမ်ပါတယ်
American ပြည်ထောင်စုအတွက်တော့တခါတည်းကမှသူတို့ရဲ့မိဖက်နိုင်ငံကောင်းဆောင်တွေကိုတိုင်လူခွင့်ရေးချိုးဖောက်သူတွေဖြစ်နေတာအဆမ်းမဟုတ်ပါဘူး။ဒါပေမဲ့ Trump နဲ့သူ့ရဲ့ထိတ်တန့်အရာရှိတချို့ဟာဒီကောင်းဆောင်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုရမှာကိုမလိုလားခဲ့ကြပါဘူး။ Trump ကနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်ထားတဲ့ Rex Tillerson ဆိုရင် Syria နိုင်ငံမှာ Russia အစိုးရရဲ့စီးရေးကြိုးပမ်းမှုတွေဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်ဆိုတာကိုပြောဖို့ညှင်းဆိုခဲ့ပါတယ်။ဒါအပြင်ဖိလစ်ပိုင်နိုင်ငံရဲ့မူရီဆေးဝါးနှိမ်နင်းမှုမှာလူပေါင်းထောင်ထဲချီတေဆုံးခဲ့တာနဲ့ပတ်သက်လို့သမ္မတရိုဒရီဂိုဒူတာတေးကိုဝေဖန်ကန့်ကွက်တာမျိုးလဲတယ်လဆင်ကမလုပ်ခဲ့ပါဘူး။ဒါရီနဲ့ပတ်သက်လို့သူဟာလက်တွေ့ကျကျကြည့်သူတအုပ်ဖြစ်တယ်လို့တယ်လဆင်ကကိုကိုကိုကာကွယ်ပြောဆိုခဲ့ပါတယ
်။ It is unreasonable to expect that every foreign policy endeavor
အထူးသဖြင့် American ပြည်သူတွေရဲ့လုံခြုံရေးအန္တရာယ်ရှိနေတဲ့အချိန်မှာနိုင်ငံခြားရေးမူဝါဒတိုင်းမှာလူအခွင့်အရေးတစ်ခုကိုပဲစပြီးထက်သွင်းစဉ်းစားမယ်လို့မျှော်လင့်တာဟာယုတ်တိမတန်ပါဘူး
။ဒါပေမဲ့လို့နိုင်ငံရဲ့အကျိုးစီးပွားနဲ့နိုင်ငံရဲ့စံတန်ဖိုးတတ်မှတ်မှုနှစ်ခုကြားမှာအမေရိကန်ပြည်ထောင်စုအနေနဲ့တကယ်ပဲဆုံးဖြတ်လုပ်ကင်ဖို့လိုအပ်နေပါပြီလား။လန်ဒန်တက္ကသိုလ်က Leslie Vinger Murray ကတော့မလိုအပ်ဘူးလို့ဆိုပါတယ်။သူက VOA ကို Skype ကတဆင့်အခုလိုပြောသွားပါတယ
်။ You could argue it's very much in the United States national interests to embrace human rights, right?
လူခွင့်ရေးကိုလက်ခံယုံကြည်မှုပေါ်မှာကျမတို့စိတ်ဝင်စားမှုဟာအရန်ကိုများနေတယ်လို့ငြင်းပွားနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ရေရှည်တာမကရေတို့သွားတဲ့အခါမှာတော့လူခွင့်ရေးကိစ္စဟာမိတ်ဆွေမဟာမိတ်တွေတိစောက်ဖို့လွယ်ကူအောင်အထောက်အကူပြုပါတယ်။ကမ္ဘာမှာအခြားနိုင်ငံတွေနဲ့အကျိုးရှိရှိအလုပ်လုပ်ဖို့အမေရိကန်ပြည်ထောင်စုကလိုအပ်ပါတယ်။
မကြခင်သမ္မတဖြစ်ကျန်းသက်စာချိန်ဆိုတော့မဲ့ Trump အတွက်တော့တေကြတာတခုကနိုင်ငံရဲ့လုံခြုံရေးနဲ့လူခွင့်ရေးထဲသွင်းစဉ်းစားဖို့လိုအပ်ချက်ကိုမျှတမှုရှိအောင်ဆောင်ရွက်ဖို့သူဟာပထမဆုံးအမေရိကန်သမ္မတမဟုတ်တယ်လို့နောက်ဆုံးသမ္မတလည်းဖြစ်လာမှာမဟုတ်ပါဘူးရှင်
။မယ်ရင်ချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာပတ်စံကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့စိတ်ဝင်စားစရာကောင်းတဲ့ဤချင်းနိုင်ငံကပြလိုက်ကြီးတစ်ခုအကြောင်းကိုပြောပြပါမယ်။ ။အီဂျစ်နိုင်ငံမှာခေတ်ဆက်ဆက်ကရရက်ဆက်ဆက်ညှဉ်းပန်းနှိပ်စက်မှုတွေအကြောင်းမှတ်တမ်းတင်ထားတဲ့ပြတိုက်တစ်ခုဟာဧည့်သည်တွေကိုဆွဲဆောင်နေပါတယ်။ထိတ်လန့်တုန်လှုပ်စရာတွေတွေ့မြင်ရမယ့်ညှဉ်းပန်းနှိပ်စက်မှုပြတိုက်ကိုတော့အီရတ်နိုင်ငံကကွယ်လွန်သူအာနာရှင်ဟောင်းဆာရန်ဟူစိန်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်စိတ်ကူးရပြီးတော့ထူထောင်ခဲ့တာလို့လည်းပြတိုက်ပိုင်ရှင်သမိုင်းပညာရှင်ကပြောပါတယ်။အီဂျစ်နိုင်ငံမှာထူးထူးခြားခြားတည်ထောင်ထားတဲ့ပြတိုက်အကြောင်း AP သတင်းဆောင်မကိုတော့ကိုအောင်လွင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။အီဂျစ်နိုင်ငံကာယိုမြို့ကပြတိုက်ဟာရုတ်တရက်ကြီးလိုက်ရင်တဲတဲ့ရင်ဖို့ဖြစ်အောင်ဖန်တီးထားတဲ့ခြောက်ချားစရာအိမ်တလုံးလိုထင်ရပေမဲ့သမိုင်းပညာရှင်မိုဟာမက်အဗ်ဒယ်ဝါဟတ်ပြည်နှစ်ပေါင်းများစွာသုတေသနလေးလာမှုတွေကိုစုဆောင်းပြသထားတဲ့သမိုင်းပြတိုက်တစ်ခုပါ။ပြတိုက်ကိုတော့ကာယိုမြို့ကကားရနားရနေရာတစ်ခုရဲ့မြေအောက်မှာဆောက်လုပ်ထားပြီးကဘာတဝန်းကညံပန်းနှိမ့်ဆက်ရမှာတုံးတဲ့ပစ္စည်းကရိယာပေါင်း180ရုပ်ကိုခင်းချင်းပြသထားပါတယ်။ပြလိုက်ကနာမည်ကြီးတဲ့ကရိယာတွေထဲမှာတော့ရာဇဝတ်သားတွေကိုမတက်ခင်အယူတွေကျိုးချေကုန်နှိမ့်ဆက်တဲ့ဘီလုံးကြီးတစ်ခုနဲ့လူတွေကိုတပ်ဖြတ်ရမှာအသုံးပြုဖို့တန်ဆူးကြုံတွေတက်ထားတဲ့အခေါင်းတွေပါဝင်ပြီးဒီကရိယာတွေကိုအသုံးပြုတဲ့ပုံတွေကိုလည်းလူပုံလူတုတွေနဲ့တရုတ်ဖို့ပြသထားပါတယ်။ပြလိုက်ကိုဖန်တီးဖို့စစ်ကူကိုတော့အီရန်နိုင်ငံကိုရောက်ခဲ့ပြီးတဲ့2002ခုနှစ်လောက်ကစရလာခဲ့တာလို့လည်းပြလိုက်ထူထောင်သူဝါဟက်ကပြောပါတယ
်။ El fikra gat khilal ziyara lil iraq
အီရန်နိုင်ငံလဲသွားခဲ့တဲ့ခီးစဉ်မှာပဲဒီပြတိုက်ဖွင့်ဖို့စိတ်ကူးပေါ်ခဲ့တာပါ။ဝယ်လွန်သူအီရတ်သမရဟောင်းဆဒမ်ဟူစိန်ရဲ့အိမ်ထဲကိုအမတ်မထင်ရောက်ခဲ့ပါတယ်။ကျွန်တော်နဲ့ပါလာတဲ့အီရတ်ကားဆရာကကြောက်သေးပန်းတဲ့အထိဖြစ်ခဲ့ပါတယ်။ဒါနဲ့ကျွန်တော်ကဘာဖြစ်တာတုံးလို့မေးပါတယ်။တရက်တစီမဟုတ်တဲ့တာမန်လူကတော့ဒီကိုလာမှာမဟုတ်ဘူးဆိုတဲ့သဘောမျိုးဖြစ်ပါတယ်။ဘာဖြစ်လို့လဲလို့ကျွန်တော်ထပ်မေးပါတယ်။ဆဒမ်ရဲ့အိမ်ပေါ်ကနေငှက်တကောင်မှဖျက်ပြန်ခွင့်မရှိဘူးလို့သူကဖြေပါတယ်။
ပြလိုက်မှာပြတ်တက်ထားတဲ့အထဲမှာတော့တန်ချွန်နေတက်ထားတဲ့ဗီဒီယိုတစ်ခုကိုလည်းတွေ့ရပါတယ်ဗီဒီယိုထဲမှာလူကိုကျိုးနဲ့တုတ်ထားပြီးတကားနှစ်ချက်ကိုပိတ်လိုက်တဲ့အခါတန်ချွန်နေနဲ့ထိုးမိပြီမလဲအတိတ်ကကြားတဲ့ကိုရင်းအင်္ကာတွေကိုမထိအောင်စိတ်ရကြဖန်တီးထားတာကြောင့်နှိမ့်ဆက်ခံရတဲ့သူဟာနာယီပေါင်းများစွာတစ်ခါတည်းမှာရင့်နဲ့ချီပြီးဝေဒနာခံစားရပြီးမှတေဆုံးတတ်ကြပါတယ်တခြားနှိမ့်ဆက်တဲ့ကိရိယာတွေထဲမှာစပွဲအောင်မှာတုံအောင်ခံထားရတဲ့သူရဲ့ဝမ်းပိုက်ကိုအပေါ်ကနေခွဲချမယ်အီယာမဓာကြီးတစ်လက်ပြင်ထိတ်တုံးခတ်ထားတဲ့ခေါင်းကိုဖြတ်တော့မှာတုံးတဲ့ဓာရီတက်ထားတဲ့ဒလက်ကြီးတစ်ခုကိုလည်းတွေ့ကြရမှာပါရှက်ရှက်ပါပါစူးစောင်းထားတဲ့ပစ္စည်းတွေမှာတော့20ရာစုခေတ်အချင်းအချင်းထောင်တွေမှာအသုံးပြုတဲ့အချက်ပေးအော်တစ်ခုလည်းပါပါတယ်ညံပန်းနှိမ့်ဆက်တဲ့ပစ္စည်းတွေကိုအသုံးပြုသူတွေအနေနဲ့သူတို့လုပ်ရက်ကိုဖုံးကွယ်ဖို့တက်နိုင်သမျှကြိုးစားကြတာကြောင့်ရှာဖွေစူးစောင်းရတာဟာလွယ်တဲ့အလုပ်မဟုတ်ဘူးလို့လည်းသမိုင်းပညာရှင်ဝက်ကပြောပါတယ်ဒါကြောင့်လဲရာစုသားတွေပါဝင်ညံပန်းနှိမ့်ဆက်ခံရသူတွေညံပန်းရမှာအသုံးပြုတဲ့ကိရိယာတွေကိုမှတ်တမ်းအဟောင်းတွေတရုတ်ဖော်ပုံတွေဖြင့်စူးစောင်းပြသထားပါတယ်ပြင်သစ်တော်လိုင်းရေလှရှားမှုအတွင်းရရဆက်ဆက်နှိမ့်ဆက်ခဲ့တာတွေအော်တိုမန်အင်ပါယာလက်ထက်ကညံပန်းနှိမ့်ဆက်မှုတွေသာမကဒုတိယကမ္ဘာစစ်ကာလအစုလိုက်ပြုံလိုက်ညံပန်းတပ်ဖြတ်မှုတွေကျူးဘားနိုင်ငံဂွန်တာနမိုပင်လယ်အော်ကအမေရိကန်စစ်အကြမ်းစခန်းကနှိမ့်ဆက်မှုတွေဆုံးခေတ်ဆက်ဆက်ကရာဇဝတ်မှုတွေကိုလည်းတွေ့ကြရမှာဖြစ်ပါတယ်။အီချင်းနိုင်ငံမှာတခုတည်းသာရှိတဲ့ပြလိုက်ဖြစ်ပေမဲ့လည်းအာဏာပိုင်တွေကညှဉ်းညင်နေကြတဲ့အတွက်အမေရိကန်ကိုပြောင်းရွှေ့ဖွင့်လှစ်ဖို့ရည်ရွယ်ထားတယ်လို့လည်းပြလိုက်ပန်ရှင်ဝက်ကပြောပါတယ
်။ Let it harb khafiya
။အီချင်းနိုင်ငံမှာကျွန်တော်ပြလိုက်ဖွင့်ထားတာကိုမလိုလားတဲ့သူတွေကပူပေါင်းကြံစည်နေတာတွေ့ရပါတယ်။ဒါကြောင့်လည်းကမ္ဘာမှာအင်အားအကောင်းဆုံးအမေရိကန်ကနယူးယောက်မြို့ကိုရွှေ့ဖို့စဉ်းစားထားပါတယ်။အိမ်မှာတော့ကမ္ဘာမှာအကြီးဆုံးညှဉ်းပန်းနှိမ့်ဆက်မှုပြတိုက်တစ်ခုဖြစ်လာပါလိမ့်မယ်
။လွန်ခဲ့တဲ့13နှစ်မှာစတင်တူထောင်ခဲ့တဲ့ပြတိုက်ကိုတော့လက်တလောပိတ်ထားပြီးမွေးဆွေရသုံးဆမှုနဲ့မှောက်ခုံးမှုတွေတက်ပြည့်ရေးနိုင်ငံတကာနေ့အထိမ်းအမှတ်ဖြစ်နှစ်စဉ်ဇွန်လ26ရက်နေ့တိုင်းမှာတော့အများပြည်သူအတွက်အခမဲ့ဖွင့်လှစ်ပေးလေးရှိပါတယ်ခင်ဗျာ။
ကိုအောင်လွင်ပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုပတ်စင်ကဏ္ဍတွေကိုလှည့်ပေးပါမယ်အရင်ဆုံးတော့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါရှင်ဒီစီစဉ်မှာနိုင်ငံတော်ရဲ့ထိတ်တန့်လျှို့ဝှက်ချက်ဖြစ်သတ်မှတ်ထားတဲ့ကြောက်စိမ့်လုပ်ငန်းမှာဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေမိသားစုထိတ်ဆုံးကပါဝင်နေပုံကြောင့်ရေးသားထားတဲ့အစီရင်ခံစာကိုဥအောင်ခင်ပြန်လည်သုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်
လုံးခဲ့တဲ့အော်တိုဘာလကကချင်းပြည်နယ်မှာတန်ချိန်200ကျော်ရှိပြီးတန်ဖိုးဒေါ်လာ300ကျော်ရှိနိုင်တဲ့ကြောက်စိမ့်ဒုံကြီးတွေ့ရှိတဲ့သတင်းကိုကမ္ဘာစံနယ်ဇင်းတွေမှာပေါ်ပြပါတယ်။ဘာကန်ဒေသမှာအစိုးရနဲ့ဖက်ဆက်လုပ်ကိုင်းနေတဲ့ရတနာတောင်တန်းကြောင်မြက်ကုမ္ပဏီရဲ့လုတ်ကွက်မှာတွေ့ရှိတာကြောင့်တိုင်းပြည်အတွက်အကျိုးရှိမယ်လို့ကချင်းပြည်နယ်ဝန်ကြီးချုပ်ကဆိုပါတယ်။ဒါပေမဲ့ကြောက်စိမ့်ကိုနိုင်ငံတော်လျှို့ဝှက်ချက်လုပ်ထားလို့တိုင်းပြည်အကျိုးမခံစားရကြောင်2015အောက်တိုဘာထုတ် Global Witness အဖွဲ့ရဲ့128မျက်နှာအစီရင်ခံစာမှာအသေးစိတ်ဖော်ပြထားပါတယ်။ တိုင်းပြည်မှာပြုပြင်ပြောင်းလဲရေးလုပ်နေပါတယ်လို့ဦးသိန်းစင်အစိုးရကကြွေးကြော်နေပြီးမှမပြောင်းလဲနိုင်တာကတော့ကျောက်စိမ့်လုပ်ငန်းဖြစ်ပါတယ်။2014တနှစ်ထဲမှာတင်ကျောက်စိမ့်ဝင်ငွေဒေါ်လာသန်း3000ကျော်ရှိနိုင်တယ်လို့ကမန်းတာမှုတိုင်းပြည်အသင်းထုတ်လုပ်မှုရဲ့တဝက်နီးပါးရှိနေပါတယ်။ဒီလောက်များတဲ့ဒေါ်လာတွေကိုအများဆုံးအချိုးအမြခန်းစားရသူတွေထဲမှာဦးတန်းရွှေမိသားစုကရှေ့ဆုံးကပါဝင်ပါတယ်။ဦးတန်းရွှေရဲ့မြေးကမန်ယူဘောလုံးသင်းကိုဒေါ်လာ3000နဲ့ဝယ်ဖို့ကြံစည်တဲ့သတင်းဟာကျန်းသာမှုပမာဏကိုပြသနေပါတယ်။
ဦးတန်းရွှေနိုင်ငံရေးမလုပ်တော့ပေမဲ့ဇနီးတဲ့ဒေါ်ကြံကြံဟာကြောင်းမြတ်လုပ်ငန်းမှာတက်ကြွစွာပါဝင်နေစေဖြစ်တယ်လို့ဆိုပါတယ်။ဦးတန်းရွှေမိသားစုပိုင်းကြောက်စိမ့်ကုမ္ပဏီတွေကို Jain International လို့ခေါ်ပါတယ်။ဦးတန်းရွှေရဲ့သားတွေဖြစ်တဲ့ကျိုင်းဆန်းရွှေနဲ့ထွန်းနိုင်ရွှေတို့ဟာ Jain International အုပ်စုနဲ့မြမနိုင်အုပ်စုကိုဦးဆောင်ပြီးဖားကန့်မှာကြောက်စိမ့်လုပ်ွက်6ခုရထားပါတယ်။သူတို့ရဲ့လက်အောက်ခံကျွဲဝါဆုံးဆိုတဲ့ကုမ္ပဏီကတော့ Richest Gems ဆိုတဲ့အင်္ဂလိပ်အမည်နဲ့မှတ်ပုံတင်ထားပြီးကြောက်စိမ့်လုပ်ွက်3ခုရထားပါတယ်။ဦးတန်းရွှေမိသားစုရဲ့လုပ်ွက်6ခုမှာဆက်အင်အား3ပြီးစစ်တပ်အဆောင်အအုံနဲ့ဒူတာမှုပတ်ဝန်းကျင်ပျက်စီးတာများပါတယ်။ဦးတန်းရွှေမိသားစုလုပ်ငန်းနဲ့တရုတ်တို့ဆက်သွယ်ပုံကတော့မရှင်းဘူးလို့ဆိုပါတယ
်။ဦးတန်းရွှေမိသားစုရဲ့ကြောက်စိမ့်လွက်ွက်တွေမှာတရုတ်တွေလောက်တာများတယ်လို့လည်းပြောကြပါတယ်။ဂျိုင်းအုပ်စုနဲ့နိုင်အုပ်စုရဲ့လက်အောက်ခံကုမ္ပဏီတွေဟာဝတ်တပ်ဖွဲ့နဲ့ဝတ်ပြည်ပြည်သူ့ရေးပါတီရဲ့လက်အောက်ခံကုမ္ပဏီတွေနဲ့လက်တွဲလုပ်ကင်ကြတယ်လို့ဆိုပါတယ်။ဦးတန်းရွှေမိသားစုပိုင်းကျွဲဝါဆုံးကုမ္ပဏီနဲ့ဝတ်ပိုင်းတက်ခမ်းကုမ္ပဏီတို့ရဲ့ညွှန်ကြားရေးမှူးဟာဝါကောင်းဆောင်ပေါ့ယူဆိုင်ရဲ့တမဲအိုက်ဟော်ဆိုသူဖြစ်ပါတယ်အစင်းခန်းစားအရဆိုရင်ဦးတန်းရွှေမိသားစုမှာဒေါ်လာတန်ပေါင်းတောင်းချီပြီးရှိနေမယ်လို့ကမှန်းရပါတယ်လွန်ခဲ့တဲ့ဩဂုတ်လကတရုတ်ကိုယ်စားလှယ်အဖွဲ့နေပြည်တော်ရောက်လာစဉ်ဦးတန်းရွှေကိုတွားတွေ့တာကိုကြည့်ရင်တရုတ်နဲ့ဆက်သွယ်မှုကိုကမှန်းနိုင်ပါတယ်မြမအရေးကိုတရုတ်ကအတွင်းသိဖြစ်နေပုံရပါတယ
်ကချင်ပြည်နယ်တိုင်းမူဟောင်းနဲ့ကြေးလက်ဖွံ့ဖြိုးရေးဝန်ကြီးဟောင်းဦးအောင်မြင့်ကျန်းဖွန့်ပါတီအတွင်းရေးမှူးဟောင်းဗိုလ်ချုပ်ဟောင်းမောင်ဦးမောင်မောင်သိန်းလူမှုဝန်ထမ်းဒုဝန်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဖုံးဆွေနဲ့ဤပညာဒုဝန်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဝင်းသန်းတို့ကိုလည်းကြောက်စိမ့်ကြောင့်တထေးဖြစ်လာသူတွေအဖြစ်ဖော်ပြထားပါတယ်။အင်္ဂလိပ်ဗိုလ်ချုပ်ဝင်းဂိတ်အမည်ကိုသုံးပြီးမြန်မာဝင်းဂိတ်ကြောက်မြတ်ကုမ္ပဏီကိုဦးအောင်မြင့်ကတည်ထောင်ပါတယ်။ဝင်းဂိတ်ကုမ္ပဏီဟာစစ်တပ်ပိုင်ကုမ္ပဏီနဲ့လက်တွဲလုပ်ကိုင်ပါတယ်။ဗိုလ်ချုပ်ဟောင်းဦးမောင်မောင်သိန်းမိသားစုဟာဖားကန့်မှာမြတ်ရမုံနဲ့မျိုးနွယ်ကြောက်စိမ့်လုတ်ွက်ကိုပိုင်ဆိုင်ပါတယ်2015 AB မှာမြတ်ရမုံမှာမြေပြိုလို့ဒေသခံ90လောက်တည်ဆုံးသွားပါတယ်ဒေါ်လာတန်းထောင်ချီပြီးချမ်းသာသူတွေဖြစ်ပါတယ
်ဒုဝန်ကြီးဟောင်းဘုံမှုချုပ်ဟောင်းဦးဖုံးဆွေဟာရွှေအင်းဝကြောက်မြက်ကုမ္ပဏီကိုပိုင်ပြီးဘုံမှုချုပ်ဟောင်းဝင်းတန်းကတော့မြန်မာ Imperial Jade ကုမ္ပဏီကိုပိုင်ဆိုင်ပါတယ်စစ်တပ်ပိုင်မြန်မာစီးပွားရေးဦးပိုင် Limited နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့မှလည်းကြောက်စိမ့်လက်ွက်တူရှိပြီးနှစ်စဉ်ဒေါ်လာတန်းရာနဲ့ချီပြီးဝင်နေပါလေခရိုနီတွေထဲမှာထွန်းမြင့်နိုင်ရဲ့ Asia World နဲ့တေးစားရဲ့ထူးအုပ်စုဟာတင်ရှားပါတယ်ကြောက်စိမ့်ကုမ္ပဏီ12ခုပိုင်းနဲ့ Ever Winner အုပ်စုကိုတော့လူ ड़ी နဲ့ပေမဲ့ကမ္ဘောဇာဦးအောင်ကိုဝင်းနဲ့ SkyNet ဦးကျော်ဝင်းတို့နဲ့ဆက်နေတယ်လို့ဆိုပါတယ်ဝါပြည်နယ်ကမွေးရည်ရာစာဝေစုချန်ဟာလည်းကြောက်စိမ့်ကုမ္ပဏီ9ခုပိုင်သူဖြစ်ပါတယ်ကချင်ပြည်နယ်လက်နက်ကင်ပဋိပက္ခဟာကြောက်စိမ့်လုပ်ငန်းနဲ့ဆက်ဆက်နေပါတယ်။ KIA KIO အတွက်ကြောက်စိမ့်ဟာအဓိကဝင်ငွေဖြစ်ပါတယ်။ကြောက်စိမ့်ငွေကိုကချင်ဘက်ကရောအစိုးရတပ်ဘက်ကရောလူလာကြပါတယ်။ငင်းချမ်းရေးရသွားရင်ကြောက်စိမ့်တွင်းပိုင်းနဲ့စစ်ဘုံမိသားစုတွေနဲ့ကုမ္ပဏီတွေလက်တိတ်သွားနိုင်ပါတယ်။ဒါကြောင့်ငင်းချမ်းရေးဆွေးနွေးပွဲလုပ်မယ်ဆိုရင်ကြောက်စိမ့်နဲ့အခြားသင်ယဇတ်တာဝေခွဲရေးကိုအလေးပေးတဲ့ကြောင်း Global Witness ကတင်ပြထားပါတယ်ခင်ဗျာ။
ဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့တင်ဆက်ထားတဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့ American Styrian 3အင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလေ့လာကြရပါမယ်။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါလိမ့်ရှင
်။ဒီတွင်ပါ English American Style ကန်တာမှာဝိကောက်ခန်တမရဒေါ်နယ်ထရမ့်က6လအတွင်းပထမဦးဆုံးကြိမ်ပုတ်ထုနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသုံးနှုန်းခဲ့တဲ့ Eden အသုံးတချို့ကိုကောက်နှုတ်တင်ပြပြီးမှဖြစ်ပါတယ်ပထမဦးဆုံးတင်ပြပြီးမှကတော့ Get Away with Murder ဖြစ်ပါတယ်စာလုံးပေါင်းက GED get away away get away ကလွတ်မြောက်သွားတာအေးယူမခံရတာ WITH with ကနေ MURDER murder ကလူတမှုဆိုတော့ exit ခုလူငယ်တိုက်ရိုက်ဒီပေကတော့လူတမှုကျွလွန်ပြီးမဲ့လို့လေအေးယူမခံရတာဖြစ်ပါတယ် idiom ဆိုရဲသွားိုက်ဒီပေကတော့တိတ်ဆိုးရွားလာတဲ့အပြစ်လုပ်ပြီးမဲ့လို့လေအေးယူမခံရတာလုတ်ချင်တာလုတ်နေပြီးမဲ့လို့လေဘယ်သူကမှမပြောရတာကိုဆိုလိုတာဖြစ်ပါတယ်ဒေါ်နယ်ထရမ့်ကဆေးဝါးထုတ်လုပ်တဲ့ကော်မတီကြီးတွေဟာအမျှအစွန်းကြီးတွေရဖို့လုတ်ချင်ရလုတ်နေကြပြီးမဲ့လို့လေရည်ယူမခံကြရဘူးလို့သတင်းစာရှီလီမက်မှာပြောခဲ့တာဖြစ်ပါတယ်နားဆင်ကြည့်ကြရအောင
် they're getting away with murder
သူတို့တွေဟာကြီးလေးလာတဲ့အဖြစ်တွေကျူးလွန်နေပေမဲ့လို့လေဘယ်သူကမှအရေးယူမကြဘူးသူတို့လုတ်ချင်တာလုတ်နေကြတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် they're getting away with murder
ကုစလေတင်ပြပြီးမှကတော့ look long and hard ဖြစ်ပါတယ်စာလုံးပေါင်းက LOOK look ကကြည့်တာရှာတာLONG long a shira HARD hard ga ju sa da pe man khan na so lo sa khu khu nge dai yai de be ga ro chi ya ma sha phu ya ma a chain cha cha yu bi ju ju sa sa lut da ko so lo da phit par de idioms re the white de be ga le tai ma kwa la ba bu ta khu khu ko sha phu ya ma a chain ne yu ti ti cha cha si si sa sa le lut pe man khan bi lut da ko so lo da phit par de ရွေးကောက်ခွင့်သမ္မတထရမ့်ကစစ်မှုထမ်းဟောင်းတွေကိုကျန်းမာရေးပြုစုဆောင်ရှောက်မှုကောင်းကောင်းပေးနိုင်မှုစစ်မှုထမ်းဟောင်းများဆိုင်ရာဝန်ကြီးဌာနကိုဦးဆောင်မဲ့သူကိုသူတို့အစိုးရဖွဲ့စည်းရေးအဖွဲ့ကအပင်မန်းခံရှာဖွေခဲ့တယ်လို့ပြောရမှာဒီ ADM ကိုတုံ့နှုံးခဲ့တာဖြစ်ပါတယ်ထရမ့်ပြောတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We looked long and hard we interviewed at least 100 people some good some not so good
ကျွန်တော်တို့တွေဟာအချိန်ကုန်ခံပြီးပြင်းပြမမမဲစ조사샤ဖွေခဲ့ကြပါတယ်ကျွန်တော်တို့လူအနည်းဆုံးတရားကိုတွေ့ဆုံမိမြန်းခဲ့တယ်အချို့တွေကတော့တော်ကြတယ်တချို့တွေကလည်းတိတ်မတော်ကြဘူးလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ We looked long and hard we interviewed at least 100 people some good some not so good
ခုနောက်ဆုံးတင်ပြပြီးမှကတော့ give me a break ဖြစ်ပါတယ်စာလုံးပေါင်းက give give ကပေးပါME ကကျွန်တော်ချင်မှာ break a break ကဒီနေရာမှာတက်တာကွင်တရားဆိုတော့စက်စွတ်ခွင်ရဲ့တိုက်ရိုက်ဒီဘေကတော့ကျွန်တော်ချင်မကိုတက်တာကွင်ပြပါပေါ့ idiom ဆိုရဲသူ့ဘိုက်ဒီဘေကတော့မယုံနိုင်စရာတွေကိုလာမပြောနဲ့လို့ဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာပန်းစကားမှာတော့မဟုတ်မှတ်တွေလာမပြောနဲ့ပေါက်ကြရတွေလာမပြောနဲ့နားချမ်းသာကွင်ပြပါလို့ဆိုလိုတာဖြစ်ပါတယ်ဒီအသုံးကိုရုရှားသမ္မတဗလာဒီမာပူတင်နဲ့ထရမ့်ဆက်ဆံရေးအကြောင်းသတင်းတောက်ဦးကမေးမြန်းရမှာထရမ့်ကသူ့ရှင်ပြိုင်ဘက်ဖြစ်ခဲ့တဲ့ဟီလရီကလင်တန်အနေနဲ့ရောပူတင်အပေါ်သူ့ထည့်ပိုးပြီးကြမ်းကြမ်းကင်တွယ်လိမ့်မယ်လို့ယုံကြတာဆိုပြီးတော့အခန်းထဲမှာရှိတဲ့သတင်းတောက်တွေကိုမေးမြန်းရမှာယုံနိုင်စရာဘလို့မှမရှိဘူးလို့ပြောခဲ့တာဖြစ်ပါတယ်။နားဆင်ကြကြရအောင်
။ Does anybody in this room really believe that? Give me a break.
ဒီခဏမှာရှိတဲ့လူတွေအနေနဲ့တကယ်ပဲအဲ့ဒါကိုယုံကြသလားယုံတန်းစကားတွေလာမပြောနဲ့ဗျာလို့ထရမ့်ကပြောသွားတာဖြစ်ပါတယ်ဒေါ်နယ်ထရမ့်ပြောခဲ့တာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Does anybody in this room really believe that give me a break
ဒီတင်ပါရွေးကောက်ခံသမ္မတထရမ့်ရဲ့သတင်းစာရှင်းလင်းပွဲမှာတုံ့နှုံးခဲ့တဲ့ idiom အသုံးတွေဖြစ်တဲ့ get away with murder look long and hard give me a break တို့ကိုတင်ပြခဲ့တာဖြစ်ပါတယ်နောက်တင်ပါမှာလေခုလို idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American Style Idiom သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းအစီအစဉ်ကြရင်တော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ဇန်နဝါရီလ15ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုတော်ရရှင်တွေနှားဆင်နေကြရတာဖြစ်ပါတယ်။အခုလိုင်းနိုမီတာ32လိုင်းနိုမီတာ40နဲ့လိုင်းနိုမီတာ49အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနှားဆင်ကြရမှာဖြစ်ပါတယ်။ထုတ်လုပ်သူမတ်စုမွန်နဲ့အတူကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
ပရရှိနာခင်ဗျာမြန်မာနိုင်ငံတဝန်းကလူခွင့်ရေးခြေနေတွေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝန်းအနေနဲ့တတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားရန်ဟင်းလီကသူ့ရဲ့ဒီမြန်မာနိုင်ငံခီးစဉ်မှာတိုင်ခင်မှာပဲတိုက်တွန်းသွားပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အဆင့်ထိရောက်နေပြီလားဘယ်နေရာမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်ဖို့လိုမလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အချင်းယုံရေဝီရသဘောထားတွေကိုကြားချင်ပါတယ်အထူးသဖြင့်ကတော့ဒီကျွန်တော်တို့ဒီရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကချင်ပြည်နယ်ရှမ်းပြည်နယ်ကလက်နက်ကန်ပိပခတ်တွေမှာလူခွင့်ရေးချိုးဖောက်မှုကိစ္စတွေကိုစိုးရိမ်နေဆိုပြီးတော့ဒီလူခွင့်ရေးထုတ်ကိုယ်စားလှယ်ရန်ကြီးလီကပြောထားပါတယ်ဆိုတော့အခြေအနေကနိုင်ငံတကာစောင့်ကြည့်ရမယ်အဆင့်ထိတကယ်ပဲရောက်နေပြီလားအရင်ဆုံးတော့ကျွန်တော်ဒီညီမချင်းမြန်မာအဖွဲ့ကကိုအောင်မျိုးမင်းရဲ့သဘောထားပြောပြပါဦးခင်ဗျာ
ဟုတ်ကဲ့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကအခုမှရောက်နေတာမဟုတ်ခင်ဗျနိုင်ငံတကာရဲ့အာရုံစိုက်မှုကိုရောက်နေတာနှစ်ပေါင်းတော်တော်ကြာခဲ့ပါပြီဒါကြောင့်မလို့ကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးအရာရှိကိုခန့်အပ်တာကိုယ်တိုင်ကဒီဟာနိုင်ငံတကာအာရုံစုဆိုင်မှုဖြစ်တယ်နောက်တစ်ခါမြန်မာနိုင်ငံရဲ့ကိစ္စကိုလူခွင့်ကောင်စီမှာကောအထွေထွေနီလာခံမှာကောဆွေးနွေးခြင်းကိုယ်တိုင်ကမြန်မာနိုင်ငံရဲ့လူခွင့်ရေးကနိုင်ငံတကာအာဂျင်ဒါမှာအထူးသဖြင့်ကုလသမဂ္ဂအာဂျင်ဒါမှာရှိနေဆိုတော့ပေါ်ပြပါတယ်ဒါပေမဲ့ဒီနှစ်ကုန်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ဒီရခိုင်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေအဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့ဒီစစ်စင်ရေးပုံစံနဲ့ဒီလိုမျိုးဖြည့်ရှင်းမှုတွေပေါ်မှာနိုင်ငံတကာပုံမှန်အာရုံစိုက်လာတယ်အထူးသဖြင့်အရင်တုန်းကလူခွင့်ရေးကိစ္စကိုတင်းတင်းကြပ်ကြပ်မပြောတဲ့အာဆီယံနိုင်ငံအတွင်းမှာရှိတဲ့ကျွန်တော်တို့ဒီမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ကဒီကိစ္စတွေပြောလာပြီးအာဆီယံမှာဆွေးနွေးလာတဲ့ချက်ကအရင်ကတည်းကပုံမှန်လို့အာရုံစုစိုက်တယ်အထူးသဖြင့်တနိုင်ငံလုံးမှာဖြစ်နေတဲ့လူခွင့်ရေးကိစ္စတွေဆိုင်ရင်ရခိုင်ပြည်နယ်မှာဖြစ်သောကိစ္စတွေပေါ်မှာပုံမှန်ပြီးတော့အာရုံစုစိုက်မှုရှိနေတာကိုတော့ကျွန်တော်ဒီနှစ်အတွင်းမှာစီစီချာချာထစ်ထင်ရှားရှားတွေ့နေရပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီလူခွင့်ရေးလှရှားစုတူဖြစ်တဲ့ဒီမတ်မေစပယ်ဗျူလည်းမေးချင်ပါတယ်မတ်မေစပယ်ဗျူကတော့အထူးသဖြင့်ဒီအချင်းဒေသဘက်ကအခြေအနေတွေကိုအာရုံစိုက်ပြီးလောက်ကင်နေတဲ့လူလည်းဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကနိုင်ငံတကာပို့ပြီးတော့ဒီအာရုံစိုက်ဖို့လိုအပ်တဲ့အဆင့်ကိုရောက်လာနေပြီလားခင်ဗျာ
အော်ဒီနိုင်ငံကတော့အခြေခံရေးဖိုင်ဒေတာမှရှိတဲ့လူပြည်ထုတ်ကောက်မှုတွေရောအာရုံစုစိုက်မှုကအများဆုံးကြောသွားတယ်လို့ဒီနှစ်ပိုင်းနေတဲ့မှာတတိယတပါပေါ်ပြီးတော့တိုးလာတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းနိုင်ငံကရဲ့အာရုံစုစိုက်မှုကိုမရရှိနေတာကတော့ကျမတို့ဒီစစ်တင်ဒီနယ်နဲ့စံဒီနယ်မြောက်ပိုင်းမှာစက်တနောပေါ့နော်ဒီ2016နှစ်ကုန်ပိုင်းကနေစပြီးတော့ပြန်ပြီးအခြေအနေဖြစ်ပွားလာတဲ့ဒီလက်နက်ကိုင်ပြည်ပခါတွေနဲ့ပေါ့အထူးသဖြင့်တော့ဒီကဒါအဖြစ်နဲ့ပြည်သူတွေနေထိုင်တဲ့ဒေသတွေပေါ်လက်မှတ်ကြီးတွေတရောက်ပြီးတော့ထိမှန်ပောက်ကွဲမှုတွေကြောင့်ကလေးငယ်လေးတွေပေါ့နော်ကလေးငယ်တွေအပါအဝင်လက်ကြီးရဲ့အိုတွေပေါ့အခြားအရက်ကအဖြစ်နဲ့ပြည်သူတွေတိုက်ဆုံးလာတာတွေထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အာရုံစုလိုက်မှုရောပေါ့နော်ဒီမှာနိုင်ငံအစိုးရရဲ့အခြေချင်းစော်ရဲမှုတွေကပါဒီပြည်သူကအားမင်းနေတာကိုတွေ့ရပါတယ်အဲ့အတွက်ကြောင့်ဒီဒီမှာအချင်းဒေတာကလာတဲ့တိုင်းပြည်မျိုးသမီးတယောက်အနေနဲ့ဒီမှာပြည်မှာတဲ့ဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းဒီညံ့တကြပေါ့နော်ဟိုရခိုင်ဒေတာမှာဖြစ်ပွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဒါမကပေါ့တခြားတိုင်းရင်းသားဒေတာတွေမှာဖြစ်ပွားနေတဲ့ဒီစစ်မှတ်ပြီးပခါနဲ့ဆက်နွယ်တဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ့ဒီအာယုံစုလိုက်မှုနဲ့ အဲဒီအလေးထားမှုပေါ့အလေးထားပြောဆိုမှုဟာဟိုလိုအပ်နေတယ်လို့ဒီမှာကတော့အဲ့လိုရှိနေပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအာရှလူခွင့်ကော်မရှင်ကဥမင်းလွင်ဦးလည်းရှိနေပါတယ်ဥမင်းလွင်ဦးသဘောထားရောခင်ဗျအခုရှေ့ကဆွေးနွေးသွားကြတဲ့လူတွေအကုန်လုံးကတော့ဒီမြန်မာနိုင်ငံလူခွင့်ကိစ္စရေးပြဿနာတွေရှိနေတာမှန်တယ်နိုင်ငံတကာလည်းအာရုံစိုက်နေတယ်ဒါပေမဲ့လည်းချင်းကပ်ပုံတွေမှာနည်းနည်းလေးဟိုကွဲပြားနေတာတွေကိုသူကထောက်ပြသွားတာရှိပါတယ်ဆိုတော့ဥမင်းလွင်ဦးသဘောထားရောဗျာ
ဟုတ်ကဲ့ပါအဲ့တော့နိုင်ငံတကာမှာကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားစောင့်ကြည့်နေတာအစောကအမျိုးမျိုးပြောတယ်လို့ပေါ့နော်အကလားအတန်ကြားခဲ့ပြီးဖြစ်တယ်အဲ့တော့ရခင်ဆက်ဆက်ကတော့ကျွန်တော်ပြည်내ဘူးလို့မစ္စတာကင်တာနာတို့တစ်ထက်မှာလောက်ကန်ဆောင်ရွက်ပုံတွေနဲ့အခုမစ္စရန်ဟီလီလောက်ကန်ဆောင်ရွက်ပုံတွေကနည်းနည်းတော့ကွာခြားနေကြတာတွေကိုကျွန်တော်တွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့ကအရင်မြောက်တုံးကတော့ဒီပြည်တွင်းဟိုမလာခင်မှာပဲပြည်ပမှာလင်းထိုင်းနိုင်ငံမို့နော်ထိုင်းနိုင်ငံမှာလင်းစံကျင်ပဲအဖွဲ့အစည်းကလာတဲ့ကိုယ်စလေကြီးရောနိုင်မဲ့အဖွဲ့အစည်းတွေအားလုံးကိုဖိတ်ကြားပြီးတော့လူလူလတ်လတ်ပြည်ဆောင်ပြီးတော့ပထမအဆုံးနားထောင်နေပြီးတော့မှတခါကျွန်တော်မြန်မာနိုင်ငံပြည်တွင်းကိုလာတဲ့လက်ရှိချီမီတွေကိုသူကိုယ်တိုင်မျက်မြင်လာပြီးတော့လေ့လာတယ်ပြီးတော့အဲ့ဒီအပေါ်မှာနှစ်ဖက်ညံ့ညံ့တတဖြစ်တဲ့အရှင်ခံကမျိုးကိုရေးသားပြီးတော့ဆောင်ရွက်ခဲ့တာမျိုးတွေတော့အများများတွေ့ရတယ်။အဲတော့ကျွန်တော်တို့အခုမစ်ရန်ဟီလီလက်ထက်မှာကျွန်တော်ဒီရခိုင်ဒေသကိုပဲဆောင်ပြီးလုပ်နေတဲ့ကိစ္စကတော့ကျွန်တော်အနေနဲ့ပြောရရင်တော့ဒါကတိတ်မမျှတဘူးလို့ကျွန်တော်မြင်တယ်။တကယ်လားလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရခိုင်အစိုးရလက်ထက်တုန်းကပြန်မလုပ်သေးတဲ့နိုင်ငံရေးကျင်းသား180ကျော်ဒီလိမ့်ရှိသေးတယ်။နောက်ပြီးတော့တခါနောက်ထပ်တိုးနေတဲ့နိုင်ငံရေးကျင်းသားတော်အများများလည်းရှိတယ်။မတရားပြစ်ဒဏ်ချမှတ်ခံထားတဲ့လူလည်းအယောက်90နီးပါးလောက်ပြည်ဒဏ်ကျခံနေရတယ်နှစ်ရှိထောင်ဒဏ်နဲ့ကျခံနေရတယ်ဆိုတာတွေကိုကျွန်တော်တို့ကြီးကြပ်ကြီးရသိရတယ်အဲ့တော့ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးကိစ္စတွေနောက်ပြီးတော့တခါတိုင်းရင်းသားပြည်သူလူထုတွေအပေါ်မှာဒီလိုဖြစ်နေတဲ့ကိစ္စတွေကိုထဲထဲဝင်ဝင်သိအောင်နှစ်ဖက်နှစ်နာတာဖြစ်အောင်အကုန်ဆောင်ရွက်တင်တယ်အဲ့ဒီလိုမျိုးမဟုတ်ဘဲနဲ့အခုဒီလူလာတယ်တွားလို့မရဘူးကျွန်မကပြည်ကျင်တယ်သူကမဖြေဘူးဒီလောက်နဲ့ပဲကွာရည်ဆိုလို့ရှိရင်တော့ဒါကမှန်ကန်တဲ့အရှင်ခံကမျိုးဖြစ်လာလိမ့်မယ်လို့မထင်ဘူး။အတော့ပေါ်အောင်မျိုးမျိုးပြောသွားတဲ့အချိန်မှာအာဖီယာမှာလည်းဒါထဲထဲဝင်ပတ်သက်လာတယ်ဆိုတာကမီးရှားကဒါသူ့နိုင်ငံရေးအခြေအနေကြောင့်သူ့နိုင်ငံရေးပါတီရဲ့ဩဇာအာဏာတက်ဖို့အတွက်ကျွန်တော်မြန်မာနိုင်ငံကဒီအင်္ဂါလီကိစ္စကိုညှီမောင်းထိုးပြပြီးတော့နိုင်ငံရေးအာရုံရဲ့အခြေအနေမျိုးသာဖြစ်တယ်။အဲ့တော့ဒါကိုကျွန်တော်လည်းနားလည်ဖို့လိုတယ်။အဲ့တော့ဒီရခိုင်ဒေသမှာရခိုင်လူမျိုးတွေခံစားနေရတာကိုရခိုင်ကြီးကပို့ပြီးတော့တိုင်းရင်းသားလူမျိုးတွေကပို့ပြီးတော့ပြီးပါတယ်ဆိုတော့အဲ့ဒီလူမျိုးဖြစ်ဖို့မြန်မြန်တရားဖြစ်ဖို့အတွက်လည်းဆောင်ရွက်တင်တယ်မိ мян တင်တယ်လူပဲကျွန်တော်ကတော့ပထမဆုံးပြောချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီဆွေးနွေးပွဲကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်သူတို့ကိုလည်းအလှည့်ပေးချင်ပါသေးတယ်ပထမဆုံးတစ်ယောက်ကတော့ကျွန်တော်ရေးမျိုးနဲ့ဒီမွန်ပြည်နယ်ရေးမျိုးဟိုရေးမျိုးကနေပြီးဥထုံးရေးဖြစ်ပါတယ်ဥထုံးရေးသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျ
အဓိကအားဖြင့်ကျော်တရားဥပဒေအရှိမှဒဏ်လူခံစားပိုင်ခွင့်မရှိပဲချိုးဖောက်ခံရတာပေါ့။နောက်ကျွန်တော်တို့ဟိုကမ္ဘာလူခွင့်ရေးကြီးညာစာတမ်းနံပါတ်9နဲ့နံပါတ်8ကပေါ့။ဥပဒေရဲ့အကူအညီရယူပိုင်ခွင့်တွေမွန်ပြည်နယ်မှာမရှိကြတယ်ကျွန်တော်တို့တွေ့ရှိရတယ်ခင်ဗျ။အဲ့ဒါတွေရဲ့အားနည်းချက်ကိုကျွန်တော်မွန်ပြည်နယ်ဖြစ်စဉ်အကြောင်းအရာကိုသက်ပြန်ကြည့်တဲ့ခါကျတော့ပြည်နယ်စိုးရဖွဲ့ရဲ့အားနည်းချက်ကိုဖြစ်ပေါ်လာတာကိုတွေ့ရတယ်ခင်ဗျ။ဒါ ਉਹ လည်းလူခွင့်ရေးပိုင်ဆိုင်ရာတွေနဲ့နည်းလည်းတော့အစိုးရကို PPCC တုံးအားလေးပေးဆောင်ရွက်ပေးစီလိုပါတယ်ခင်ဗျ
ာဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဦးထွန်းရေးကျေးဇူးပါတခုတော့ရှိပါတယ်ကျွန်တော်တို့အခုဒီမှာဆွေးနွေးဖို့ကကျွန်တော်တို့တကယ်တမ်းရည်ရွယ်ထားတဲ့ဟိုအကြောင်းအရာတော့ဒီနိုင်ငံတကာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးချင်းတွေကိုအာရုံစိုက်ဖို့တကယ်ပဲဟိုလိုအပ်တဲ့အခြေအနေကိုရောက်နေလားနောက်တစ်ခုကဒီလိုလိုအပ်လာတယ်ဆိုလို့ရှိရင်လည်းဘယ်နေရာတွေမှာကျွန်တော်တို့ပြန်ပြီးတိုးတက်အောင်မြန်မာနိုင်ငံနေနဲ့လုပ်ဖို့လိုလဲဆိုတော့ကျွန်တော်တို့အဓိကစောင့်ပေးပြီးဆွေးနွေးဖို့ရည်ရွယ်ထားပါတယ်ကျွန်တော်ဒီရခိုင်ပြည်နယ်အရေးတို့ဟိုကျွန်တော်ဒီတိုင်းသားအရေးတို့ဒီလို subject တစ်ခုရင်းအလိုက်ကိုအသေးစိတ်ဆွေးနွေးဖို့တော့ကျွန်တော်ဟိုရည်ရွယ်မထားပါဘူးဒါတွေကဆွေးနွေးဖို့လိုအပ်တာတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်ဒီနေရာမှာဟိုဆွေးနွေးဖို့တော့ကျွန်တော်အစီအစဉ်မရှိပါဘူးဆိုတော့ဒီပြည်နယ်ဆွေးနွေးမဲ့ပုံကိုယ်တွေလည်းပဲကျွန်တော်တက်နိုင်တယ်များဒီကိစ္စတက်စားလို့ရှိရင်ကျွန်တော်ဒီနိုင်ငံတကာနဲ့ကျွန်တော်တို့ထိတွေ့ဆက်ဆံမှုအပိုင်းကိုကျွန်တော်ဇောင်းပေးပြီးအထူးဟိုအာရုံစိုက်ပြီးတော့ဆွေးနွေးပေးဖို့ကျွန်တော်မြင့်တာရက်ခန့်ညင်ပါတယ်ဆိုလိုတာတခြားကြောင့်မဟုတ်ပါဘူးဒီခုတော့တမကလို့ဒီနိုင်ငံတကာတိုင်ဝမ်လူချင်းခွင့်ရေးချင်းနေနဲ့ပတ်သက်လို့စောင့်ကြည့်ပါလို့ပြောတဲ့နေရာမှာဆော့ဆော့လို့ပေါ့လေဟိုချင်းကပ်ပုံတွေသဘောမကျတဲ့အားမျိုးတွေလည်းကျွန်တော်တို့ကြားပါတယ်အထူးသဖြင့်ကတော့ဒီအရင်အစိုးရနဲ့မတူဘဲနဲ့ NLD အရသာအစိုးရလက်ထက်မှာဒီလိုစောင့်ကြည့်ရမျိုးဝေဖန်ထောက်ပြတာမျိုးတွေမလုပ်သင့်ဘူးဆိုတော့သဘောထားမျိုးတွေရှိရတဲ့လူတွေလည်းရှိကြပါတယ်ဆိုတော့ကျွန်တော်တို့လက်ရှိအခြေအနေမြန်မာနိုင်ငံလိုအခြေအနေမျိုးက ပေါ်လေဒီအရသာစုကလည်းတက်လာပြီဒီမိုကရေစီကိုလည်းရှေ့ရှုနေတဲ့အချိန်မှာတစုံတရာအချိန်ပေးတဲ့နဲ့နားလည်ပေးတဲ့နဲ့ဟိုဒါကြောင့်အရန်တကာရောပေါ်လေစောင့်ကြည့်တာထောက်ပြတာမျိုးတွေမလုပ်သင့်ဘူးလို့ယူဆပါသလားကိုအောင်မျိုးမင်းရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
နည်းပုပ္ပန်လင်းပြောလို့ရှင်တော့ဒီလူခွင့်ရေဆိုတဲ့ဟာကအချိန်တိုင်းနေရာတိုင်းအစိုးရတိုင်းကိုကျွန်တော်တို့စောင့်ကြည့်ဖို့လိုအပ်ပါတယ်စောင့်ကြည့်တဲ့နေရာမှာတော့ဒီအဆင့်ကတော့ကျွန်တော်နိုင်ငံတော်အဆင့်နဲ့ပဲလုံလောက်လားနိုင်ငံတကာအဆင့်နဲ့လုံလောက်လားဒါကတော့အစိုးရဘဝမူတည်ပြီးတော့ကျွန်တော်တို့ပြောလို့ပြောရမှာဖြစ်ပါတယ်အဲ့တော့ဘယ်အစိုးရကိုတော့စောင့်ကြည့်ပါဘယ်အစိုးရကတော့စောင့်မကြည့်ပါနဲ့ဆိုရတာမျိုးမဟုတ်ဘူးလူခွင့်ရေကိုစောင့်ကြည့်ခြင်းအပြင်အစိုးရတိုင်းအတွက်ကောင်းကျိုးရှိပါတယ်ဘာကြောင့်လဲဆိုတော့တခါတလေသူတို့အနေနဲ့သတိမမူမိတဲ့အကြောင်းအရာတွေကိုထောက်ပြခြင်းအဖြစ်လူခွေချိုးဖောက်မှုတွေကိုဆက်လက်ပြီးမဖြစ်အောင်တားဆီးနိုင်တာဒီတဲ့ပုံမူအားကောင်းအောင်လှုပ်ဆောင်နိုင်တဲ့အခွင့်အလမ်းတွေပေးတာဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဘယ်အစိုးရဘူးမဆိုလူခွေချိုးဖောက်မှုကိုကျွန်တော်ပြောရမှာပါခုနကတော့ပြောသလိုလက်ရှိအခြေအနေမှာကတော့ NLD အစိုးရအနေနဲ့ဒီတခြားလုပ်ငန်းတွေအများကြီးရှိတယ်ဒါကြောင့်မလို့ကြဲကြဲလောင်လောင်မပြောပါနဲ့ဆိုရတာကတော့ဒါသူ့ရဲ့အယူအဆမတူတဲ့လူတွေရှိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့တိုင်းမှာလူခွေချိုးဖောက်မှုကိုကာကွယ်ဖို့ကအစိုးရတိုင်းရဲ့တာဝန်ဖြစ်ပါတယ်နောက်တစ်ခါလူခွေနဲ့ပတ်သက်ပြီးတော့လူတိုင်းကိုကာကွယ်ပေးရမယ့်တာဝန်တွေရန်ရိုက်တည်ဆောက်ပေးဖို့လည်းအစိုးရရဲ့တာဝန်ဖြစ်တဲ့အတွက်ကျွန်တော်တို့စောင့်ကြည့်ဖို့လိုအပ်ပါတယ်ဒါပေမဲ့အရင်အစိုးရအလိုမျိုးကျွန်တော်တို့တကယ်ကိုနေရာတိုင်းမှာလူခွေချိုးဖောက်မှုတွေရှိနေတယ်ပူပေါင်းဆောင်ရွက်မှုမရှိဘူးအခုတော့လူခွေချိုးဖောက်မှုတွေရှိနေသည့်တိုင်အောင်အစိုးရကပူပေါင်းဆောင်ရွက်တယ်ဆိုလို့ရှိရင်တော့ဒါကကျွန်တော်တို့အစိုးရရဲ့လူခွေပေါ်လေးစားမှုကိုပြန်လည်ပြသရဖြစ်တဲ့အတွက်ဒါမျိုးကိစ္စတွေလည်းရှိတတ်တယ်ဆိုတာကိုသဘောပေါက်တင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့အခုဆော့ဆော့ကဒီဆွေးနွေးကြတဲ့ဟိုပုဂ္ဂိုလ်တွေမှာဆော့ဆော့မက်စ်မေးစပယ်ဖြူလည်းထောက်ပြသွားပါတယ်ဟိုမြန်မာနိုင်ငံမှာလူခွေချိုးဖောက်မှုအခြေအနေလူခွေနဲ့ပတ်သက်တဲ့ပြဿနာတွေရှိနေတာမှန်တယ်ဒါပေမဲ့နိုင်ငံတကာရဲ့အာရုံစိုက်မှုတွေကဟိုမတူတာတွေရှိနေတယ်နောက်တစ်ခုကချင်းကပ်ပုံတွေကလည်းပဲမမြမတဖြစ်တယ်ဆိုတဲ့သဘောထားမျိုးပြောသွားတာတွေ့ရပါတယ်ဆိုတော့ဒီလိုမျိုးပေါ့လေနိုင်ငံတကာပေါ့အခြေအနေမှန်ကိုချင်းကပ်ပုံတွေကလွဲနေတယ်ဆိုတာမျိုးကဒါဒီလိုအခြေအနေမျိုးတွေကိုဖြစ်နေတယ်ဆိုတာရောနိုင်ငံတကာပဲဖြစ်ဖြစ်ဒါမှမဟုတ်ဥမာဒီရန်ကြီးလီတို့လို့ဒီကုလသမဂ္ဂအတိုင်းဝန်းကပဲဖြစ်ဖြစ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကဒီလိုရှိပါတယ်အားလုံးမမြတတလောက်ပါဆိုပြီးတော့သဘောပေါက်အောင်အစိုးရအနေနဲ့ရောမလုံနိုင်ဘူးလားခင်ဗျာ
လုံးနိုင်ပါတယ်တစ်ဖက်မှာကျွန်တော်ပြော
ဟုတ်ကဲ့မမ်မေးစပယ်ယူပြောပြပါခင်ဗျာ
ဟုတ်ကဲ့ဆရာဟုတ်ကဲ့အဓိကကတော့လို့ဟိုဘယ်လိုပြောမလဲကျမတို့ကလူခွင့်ရေးချိုးဖောက်မှုတွေလို့ပြောတဲ့အခါမှာဥပမာဒီဒေတာကျက်ကနာထောက်ထားမှုအပူကြီးတွေဟိုရရှိဟိုလိုအပ်နေတဲ့လိုအပ်ချက်တွေကိုသိရတာနဲ့ကျမတို့ဟာအဲ့ဒါကိုနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရောကုလသမဂ္ဂအပါအဝင်ကျမတို့နိုင်ငံအစိုးရရောပေါ့နော်ဒီကြက်ကနာဆောက်ထားမှုအမှုတွေကိုဆက်တောက်ထားတာဓမ္မမှုညာလည်းဆက်တောက်ခံထားရတာဆိုဟိုခွင့်ပြုချက်မပေးတာကိုကျွန်တော်တို့အရရှိဖို့အတွက်ကြိုးစားတာပေါ့နော်အဲဘယ်လိုအခြေအနေမျိုးမှမဆိုဘယ်အစိုးရတစ်ချက်မှမဆိုကျွန်တော်တို့ကဟိုစစ်ဖြစ်နေတဲ့အခြေအနေမှာရောပြည်ပခဖြစ်နေတဲ့အခြေအနေတွေမှာရောအရေးပေါ်အခြေအနေတွေအားလုံးမှာအဒီနိုင်ငံသားတွေအနေနဲ့လိုအပ်တဲ့ဒီကြက်ကနာဆောက်ထားမှုအမှုတွေကိုရရှိအောင်လုပ်ဆောင်ပေးရမယ့်ဟာကပထမမှတာဝန်ကတော့နိုင်ငံတော်စိုးရရဲ့တာဝန်ပေါ့ဒီကမှဒီနိုင်ငံကအစိုးရများဟာလေတာဝန်ရှိကြပါတယ်ပေါ့နော်
။
ကျွန်တော်တို့မှာအခုလက်ရှိဖြစ်နေတဲ့အခြေအနေကအဲ့ဒီလိုဟိုစိုးရိမ်ပူပန်စရာကောင်းတဲ့ပေါ့နော်။ဒါကြောင့်ကမှထောက်ထားမှုပြည်သူတွေများရှိတဲ့အတွက်ကြောင့်အငတ်ပြီးတုံများတော့မဲ့ပေါ့။ပြီးတော့လုံးတုံနဲ့အတွေ့အကြုံတွေမှာမမီရတဲ့အတွက်ကြောင့်ကျွန်တော်တို့အခုဆိုရင်ဟိုပြုတ်စီတဲ့အထိငယ်ချက်ကိုဖြတ်ကျော်ပြီးတော့မှထပ်ထိုးထိန်းချောင်နေရတာတွေရှိတယ်။ဒါတွေအားလုံးဟာ emergency တွေပါ။အဲ့လိုလေကျွန်တော်တို့ဒီဒီကန်ဒီတာမှာဆိုရင်လည်းပေါ့နော်ဟိုဘယ်လိုပြောမလဲဟိုတက်ပြမှုတွေဆန်းစင်းချုံနာမှုတွေအဲပြေလေဓာကြီးတဲ့ကျမတို့ဗဒင်းမီပြခြင်းတစ်ဆင့်လည်းတောင်းနေတာလေဆိုတဲ့ခါကျတော့ဟိုဒီလိုအစီအမေတွေကိုပြည့်စုံရှုထားတာပဲဖြစ်ဖြစ်ဓမ္မမဟုတ်ရင်လည်းဆောင်ရွက်ပြီးဖြစ်မဲ့အကူအညီတွေကိုရရှိအောင်မဆောင်ရွက်တာပဲဖြစ်ဖြစ်ဟာဟိုဘယ်လိုနည်းနဲ့မှပေါ့နော်ဟိုအတောင်းကြလို့မကောင်းတဲ့ကိစ္စဖြစ်တယ်လို့ကျမကတော့အဲ့လိုယုံကြည်တယ်။အဲ့တော့သူ့စီကိုလေးစားလိုက်တာတဲ့အဲဒီအစိုးရတည်းရဖြစ်မယ်လို့ကျမတို့အားလုံးကလည်းယုံကြည်ပြီးတော့မဲပြီးချက်ကြတာဖြစ်တယ်ပေါ့နော်။နိုင်ငံတကာအစိုးရတွေအနေနဲ့လည်းမြန်မာနိုင်ငံမှာရှိတဲ့လူ့အခွင့်အရေးအခြေအနေတိုးတက်ကြောင်းလဲမှုတွေကိုဟိုနိုင်ငံတွေမှာရှိတဲ့အထူးသဖြင့်ဒီလူ့အခွင့်အရေးနဲ့ပတ်သက်ပြီးတကြွလှုပ်ရှားသူတွေရဲ့အဲဒီအတန်နဲ့သူတို့ရဲ့ထောက်ပြချက်တွေကိုဟိုလက်ခံမှားထောင်စဉ်းစားပြီးဖြည့်ဆည်းပြီးတော့မှ
တိုးတက်ပြောင်းလဲမှုအခြေအနေတွေကိုလည်းဆုံးဖြတ်တင်တယ်ပေါ့နော်အဲ့လိုပါတော့မြန်မာလေ
ဟုတ်ကဲ့ကို
မီထားနေကတော
့โอเคแมมเมสก็อยู่เจ้าโกมินลืนโหละอเล่ไปเจินมาดิโกมินลืนโหตบอราอ๋อครับเนี่ยตะช้าหมูซะซั่วหลุบ่เลยอะกูอ่ะโกมินลืนโหละทอดเป็ดซะเลยโหเจนเนตดีตาอีมามาเชิญซะรู้ชื่อเลยอะกูท้องเนต้องเนฉีบีโหทุกข์ใจถั่วปีอ่ะเนี่ยซ้นอ่ะเลยไอ้ลูกพยายามดิปอนี่เลยโหยไข่มาแล้วผิดเลยอะล้าหลุบ่เลยโหผิดนี่โหโหอะไรอ่ะต้ายตาเนี่ยก็โหပြောလို့ရှိရင်တော့မသေးလာဘူးဒါပေမဲ့လည်းအာယုံဆိုင်မှုကြတော့ကွာနေတယ်ဆိုပြီးတော့ဟိုပြောထားတာဆိုတော့ဒီလိုမျိုးအခြေအနေမှန်နေကိုနိုင်ငံတကာအတိုင်းဝိုင်းဥမာကုလသမဂ္ဂလိုတိုင်ဝမ်မျိုးတွေကနားလည်သဘောပေါက်လာအောင်အစိုးရအနေနဲ့ဘာဖြစ်လို့မလုပ်နိုင်တာလဲအစိုးရအနေနဲ့ဟိုမလုပ်နိုင်တဲ့အခက်အခဲတွေများရှိနေလားခင်ဗျ။
အခက်အခဲတွေရှိနေလားဆိုတော့အခုရန်ကြီးလေးရဲ့ခီးစီစဉ်မှာပဲကျွန်တော်တို့ဥပမာအပြင်ရှိပေါ့နော်ကချင်ပြည်နယ်ကိုသွားတယ်သွားခြင်းနဲ့ဒေသကိုအစိုးရကကွာမခွင့်ပြုပြီမဲ့လေလုံခြုံရေးအရာခွင့်မပြုနိုင်ဘူးဆိုတဲ့အတွက်မသွားခဲ့ရဘူးအဲ့တော့အဲ့ဒီလိုမျိုးကိစ္စမျိုးတွေကဒါမကောင်းတဲ့ကိစ္စမျိုးဖြစ်တယ်လေအစိုးရတရားအနေနဲ့တာဝန်ယူပြီးဆိုလို့ရှိရင်တမတော်ကနေပြီးတော့လူအပ်တဲ့လုံခြုံရေးဘိုင်းကိုဆောင်ရွက်ပြီးတော့လိလာကျင်နာရီလိလာဖို့အတွက်ဆောင်ရွက်ဖို့တင်တာပါနော်အစိုးရကတော့ကဲသွားလို့တော့ရတယ်ခွင့်ပြုလိုက်တယ်သို့တော်လည်းပဲဒေသဆိုင်ရာရောက်တဲ့အခါကျတော့နေနေလုံခြုံရေးအရာခွင့်ပြုနိုင်တဲ့အတွက်မသွားခဲ့ရဘူးဆိုတော့အဲ့ဒီလိုမျိုးတွေကတော့မကောင်းဘူးဗျာအဲ့နောက်တစ်ခါအခုကျတော့ရခိုင်ဒေသကိုသွားတယ်သွားတဲ့အခါကျတော့အဲသွားလို့ရပြန်တယ်အဲ့တော့ပြန်ပြီးတော့စဉ်းစားကြည့်ရင်ပေါ့ဗျာဒီနိုင်ငံတကာရဲ့အာရုံစိုက်မှုကဘယ်ဘက်များနေလဲများနေတဲ့ဘက်ကပဲသွားခွင့်ပြုတာလားဂျာနယ်ဘက်ကခွင့်မပြုတော့ဘူးလားဒါကကျွန်တော်မေးရမယ့်အခြေအနေမျိုးဖြစ်တယ်အဲ့တော့နောက်တစ်ခါကျွန်တော်ဒေသအတွင်းမှာလှုပ်ရှားနေကြတဲ့ဒီ NGO တွေရော INGU တွေရောအကုန်လုံးကပေါ့နော်ဒီဒေသအတွင်းမှာဖြစ်နေတဲ့ပြဿနာတွေကိုနိုင်ငံတကာပေါက်အောင်မပို့နိုင်လို့ဒီလိုမျိုးဖြစ်တာလားကျွန်တော်ထင်တာကတော့အဲ့ဒီလိုမျိုးမပေါက်အောင်မပို့နိုင်လို့တော့မဟုတ်ဘူးဗျတရားပြင်းနဲ့သူတို့လာတဲ့ရည်ရွယ်ချက်ကတမျိုးဖြစ်နေလို့ဒါဒီလိုမျိုးကြီ
းဟုတ်ကဲ
့ကျွန်တော်တွေ့ရတယ်လို့ကျွန်တော်တော့မြင်ပါ
โอเคเจซูอ่ะคอมเมนต์လေးဝင်ကျွန်တော်တို့ Sony Web အတွက်ကိုဆက်သွယ်ထားတဲ့ပုံကတရားလည်းရှိနေပါတယ်ကျွန်တော်တို့ဒီစကိုင်းတိုင်းမော်လိုက်မျိုးကဦးတန်းအောင်မှာဦးတန်းအောင်ရဲ့သဘောထားကိုလည်း Sony ပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အနေနဲ့ဆွေးနွေးရရင်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဆွေးနွေးရရင်တော့နိုင်ငံတကာရဲ့အကူအညီမှုကလည်းပဲအပြည့်အဝလိုအပ်တယ်လို့မြင်ပါတယ်ပြီးတော့နိုင်ငံတကာအနေနဲ့လည်းအပြည့်အဝကူညီကြပါလို့လည်းကျွန်တော်အနေနဲ့မျှတရခံလိုက်ပါတယ်ပြီးတော့လက်နက်ကိုင်နှစ်ဖက်စလုံးကြီးမားသောအတ္တမာနတွေခွာချပြီးဒီကသမာဓိပညာထုံးရကိုအလေးထားဆောင်ရွက်ကြပါလို့လဲမေတ္တာရခံလို့ပါပဲ
ဟုတ်ကဲ့ပါဘ
ာသာသဘောနဲ့ပါခွင့်ထုံးပြီးတိုးတက်တဲ့နိုင်ငံဟာမလဲမကြီးဖြစ်ပါလို့စိုက်တော်ရင်စိုက်တော်ဆရာတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
မှတ်ထားနေတာ
โอเคเจซูว่าကျွန်တော်တို့ဒီအမေရိကန်ပြည်အောင်စုကမောင်တသနာကလည်းပဲကျွန်တော်တို့စာတောင်ပေးပို့ထားပါတယ်ကိုကျန်နိုင်ရေကျွန်တော်တို့ကျေးဇူးပြုပြီးဖတ်ပြပါဦ
းဟုတ်ကဲ့ပါမြန်မာနိုင်ငံမှာတက်မတော်ကအစိုးရအုပ်ချုပ်မှုအောက်ကိုမရောက်သမျှကာလပတ်လုံးတက်လာသမျှအရသာအစိုးရတိုင်းလူခွင့်အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စောင့်ကြည့်ခြင်းကိုခံရမှာအသေးချပါပဲ။ဒါကလည်းသဘောဝကျပါတယ်။ဘာကြောင့်လဲဆိုရင်အစိုးရကနိုင်ငံတကာစံနှုန်းတွေနဲ့အညီလူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့မူဝါဒတွေရေးဆွဲချမှတ်ခြင်းပေမဲ့အစိုးရနဲ့လက်တွေ့ကြကြပူးပေါင်းဆောင်ရွက်မဲ့စစ်ကောင်းဆောင်တွေကတတိတခြားလျှောက်လန်းနေလို့ပါပဲ။ထင်ရှားဆုံးချက်ကတော့စစ်ကောင်းဆောင်တွေဥဆောင်ရေးဆွဲထားတဲ့2008နာဂစ်အခြေခံဥပဒေအရလက်လက်စွာရင်းရေးသားမှုထုတ်လွှင့်မှုကိုပုံမှန်66ဂါကြီးနဲ့ကန့်သတ်ထားရုံမကတက်မတော်ကကျူးလွန်ထားတဲ့ပြစ်မှုမှန်သမျှနောက်ကြောင်းပြန်လည်တရားစွဲဆိုခွင့်မရှိစေရလို့ရေးဆွဲထားတဲ့အချက်ပါပဲအစိုးရကအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးအတွက်အားကျိုးမှန်တပ်ဆောင်ရွက်နေတဲ့တက်မတော်ကလေရင်နဲ့ပါဘုံသွားကျဲနေတယ်ဒီချက်ကအစိုးရနဲ့ပူးပေါင်းဆောင်ရွက်လို့စိတ်မရှိခြင်းကိုထင်ထင်ရှားရှားပြသရာရောက်နေတယ်လို့ယူဆမိပါတယ်အစိုးဆုံးကတော့စစ်ရှောင်ဒုက္ခသည်တွေကိုအစိုးရနဲ့အရက်ဖတ်လူမှုအဖွဲ့အစည်းပေါင်းစုံကပေးမဲ့အကူအညီတွေကိုနှစ်ဖက်လက်နက်ကင်ခေါင်းဆောင်တွေတားမြစ်နေတာဟာကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေကိုကျူးလွန်နေတာပဲလို့ယူဆမိပါတယ်။နောက်ဆိုရတဲ့အချက်ကတော့တက်မတော်ကပြည်ထရေးအထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နေဆက်ရေးရာတွေကိုပါထိန်းချုပ်ထားတဲ့အတွက်လူခွင့်ချိုးဖောက်မှုတွေစင်ကဲဖြစ်နေအောင်မှာတော့အသေးချပါပဲခင်ဗျာ
။โอเคเจซูပါခင်ဗျာဆိုတော့ကျွန်တော်ဒီဟိုကိုအောင်မျိုးမင်းကိုလည်းမေးချင်ပါသေးတယ်ဆိုတော့ကျွန်တော်တို့ဒီလူခွင့်ရေးအခြေအနေတွေဟိုတိုးတက်ဖို့ဟိုနိုင်ငံတကာအတိုင်းဝိုင်းကလက်ခံနိုင်တဲ့အခြေအနေမျိုးတွေဖြစ်ဖို့ဆိုရင်မြန်မာနိုင်ငံမှာအနေအဆုံးအဆင့်အနေနဲ့ဘာတွေလုပ်ဖို့များလိုမလဲခင်ဗျာ
က
ကျွန်တော်တို့ဒီမစ်ယန်ဟီလီဒီတစ်ခေါက်လာတဲ့ထဲမှာသူကမြန်မာနိုင်ငံအစိုးရကိုလူခွေနဲ့ပတ်သက်ပြီးဘာတွေလုပ်တင်တယ်ဆိုတဲ့တိုင်းတာထားတဲ့ benchmark policy လေးတွေသူချထားတာရှိပါတယ်။အဲ့ဒါကသူ့ရဲ့ဒီနှစ်ထူးခြားတဲ့တာဝန်ဖြစ်တယ်။အဲ့ဒီထဲမှာဆိုရင်သူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေခုနပြောထားသလိုဖွဲ့စည်းပုံအခြေခံဥပဒေမှာလူခွေရေးရလှုပ်ဆောင်မှုတွေတားမြစ်ထားတဲ့ချက်တွေဒါတွေကိုပြောင်းထားတာရှိပြီလားဆိုတဲ့တိုင်းတာထားတွေပါတယ်။နောက်တစ်ခါလူလက်စာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေတွေပြောင်းထားတာရှိလာပြီလားတအားတိုင်းတာတာရှိရဲ့ခုနလိုကျွန်တော်တို့ဒီလေယာဉ်မြေတိမ်းဆဲမှုတွေညော့ပြီလားနိုင်ငံရေးကျင်းသားကိစ္စတွေပါတွေဖြစ်ပြီလဲအမျိုးသမီးနဲ့လူနည်းစုနဲ့ပတ်သက်ပြီးတော့ကောဘလို့အခြေအနေရှိတယ်တိုင်းတာတာရှိတယ်အဲ့တော့ဒီ benchmark လေးတွေကအမှန်တော့ကျွန်တော်တို့တိုင်းပြည်ကိုလူခွေတိုးတက်အောင်အကြံပေးထားသလိုလိုက်နာတဲ့တော့အခြေခံချက်တွေဖြစ်တယ်အဲ့တော့ဒီအမျိုးတွေကိုဘလို့မျိုးလိုက်နာမလဲတစ်ချိန်တည်းမှာဘလို့ကာလမှာလိုက်နာမလဲဆိုတော့ပြကြသောအတိုင်းဖရင်ရှိတော့လုံဆောင်မှုတွေကိုအကောင့်ထဲပို့မယ်ဆိုရင်တော့ကျွန်တော်တိုင်းပြည်ရဲ့အခြေအနေလည်းကောင်းပါလိမ့်မယ်တစ်ချိန်တည်းမှာနိုင်ငံတကာကကျွန်တော်တို့ဘုံမှာတခါတလေတည်င်းမာတွေကြောင့်တခါတလေလုံဆောင်မှုတွေကြောင့်တချို့တည်င်းနေပဲစိတ်ဝင်စားပြီးတချို့တော့အချက်တွေစိတ်ဝင်စားမှုရှိနေတဲ့အချက်ကိုလည်းဘယ်ပေါင်းစုံမှဒါတွေလိုအပ်ပါတယ်ဆိုတဲ့အချက်ကိုတက်တည်ပြပြီးတော့တိုးတက်အောင်လုံဆောင်နိုင်မှာဖြစ်ပါတယ်ဗျာအဲဒါကြောင့်မလို့ကျွန်တော်တို့ကတကယ်လို့မြန်မာနိုင်ငံရေးကိုနိုင်ငံတကာအရေးပါရင်ဒါနဲ့ပတ်သက်ပြီးတော့တကယ်ကိုလက်တွေ့ဆောင်ရွက်နေပါတယ်တကယ်ကိုအလေးထားပြီးတော့ကိုယ်စွမ်းဉာဏ်စွမ်းနဲ့စိတ်သက်ပိုင်းဆိုင်ရာရလှုပ်ဆောင်နေပါတယ်ဆိုတော့တက်တည်ပြအောင်ဒါတွေကိုကျွန်တော်လှုပ်ဆောင်သွားဖို့မဖြစ်မနေလိုအပ်နေပါပြီ
ဟုတ်ကဲ့ကျေးဇူးပါမမေစပယ်ယူရဲ့သဘောထားလဲဟိုချင်းယုံဆွေးနွေးပြပါအောင်ခင်ဗျာဆိုတော့ဒီနိုင်ငံတကာနဲ့ကားနေပြီးလက်ခံနိုင်တဲ့အခြေအနေမျိုးဖြစ်ဖို့ဆိုရင်မြန်မာနိုင်ငံရဲ့လူခွင့်ရေးမှာတိုးတက်ဖို့အတွက်ကအနေဆုံးအစဉ်အနေနဲ့ကျွန်တော်တို့ဘာတွေများလုပ်သင့်တယ်လဲခင်ဗျာ
အစ်ကကတော့အခုလိုမျိုးဒီလူခွင့်ရေးအထူးစိတ်ကလေးတွေပေါ့နော်ဟိုတို့တွေကိုတို့အနေနဲ့တွားရောက်လေ့လာပြီးတော့ကြည့်ရှုလို့တဲ့အထူးသဖြင့်ဒေတာဆောင်ကြည့်သူတွေနဲ့တွေ့ဆုံပြီးတော့ဟိုဆွေးနွေးလို့တဲ့အစိတ်အဝေးကိုတတ်မှတ်တတ်ဆက်လေးမလုပ်သေးနဲ့ပေါ့နော်ခက်ခက်ပြည့်တယ်မှာလေနောက်တစ်ခုကတော့ UDR လို့ခေါ်တဲ့ကျွန်တော်တို့ junior set ပြီးတော့ဒီလိုပေါ့နော်ဒီလူခွင့်ရေးအနေနဲ့ပတ်သက်ပြီးတော့အဲ့ဒီဒီမှာနေတာဆိုရတာလည်းပြင်သိရတယ်လို့အင်္ဂလိပ်ကအစိုးရတွေကလည်းမြန်မာနိုင်ငံထဲမှာရှိတဲ့လူ့စင်ကြီးတွေကိုတိုးတက်ကောင်းမွန်တာအကြံပေးတဲ့ပတ်တုံးချက်တွေသိထားတာရှိရှိပါတယ်ပေါ့နော်အဲ့ဒီအရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလူ့စင်ကြီးနဲ့ပတ်သက်ပြီးဆက်ဆောင်ကြည့်ရတဲ့လူမျိုးဆက်ပြီးလေကြတယ်အင်္ဂလိပ်ဆိုရတဲ့လူ့စင်ကြီးအခြေအနေတွေကလည်းအောင်လို့ဆောင်မှုအခြေအနေတွေကိုကျွန်တော်တို့ကလည်းစောင့်ကြည့်နေတာအခက်ခဲမှုတွေအပြင်ကစာပြင်သွင်းမှုတွေလည်းရှိပါတယ်အဲ့တော့ဘုန်းနိုင်ငံကအစိုးရအနေနဲ့သူတို့ဟိုဒီမြန်မာနိုင်ငံအစိုးရပေါ်မှာလူ့စင်ကြီးအခြေအနေတွေကကောင်းမွန်လာအောင်ပြီးထားတဲ့သူတို့ရဲ့အိုက်ကွန်ကြပြည့်စုံဖို့လည်းမမိလိုက်ဖို့ပါပဲ
။
ပေါ်လို့အလုပ်ဖို့တို့ပါလေပေါ့နော
်။အဲ့
လိုမှတော့မြန်မာလေ။အဲ့လိုမျိုးကျမတို့ဟာဟိုနိုင်ငံတကာကပြီးတော့ဒီတွင်းကရောဒီပါရောပေါ့။အဓိကကတော့ဒီပြည်သူ့ခဖြစ်သွားတဲ့ဒေတာတွေနဲ့လူ့စင်ကြီးချိုးဖောက်မှုတွေရှိတဲ့နေရာတွေကိုလူ့လက်လက်ပေါ့။ဒီတွင်းဟိုရယူပိုင်ခွင့်ပေါ့လေ။
ဟုတ်ကဲ့
ဒီတွင်းကိုပြပိုင်ခွင့်တွေရှိမှာပဲ။ကျမတို့ဒီတွင်းကရောဒီပါကရောဝန်ထမ်းမှာရှိတဲ့လူ့စင်ကြီးချိုးဖောက်မှုအခြေအနေတွေကိုသိနိုင်မှာဖြစ်တယ်။အဲ့လိုပုံစံနဲ့ကျမတို့ထပ်ထပ်ထောက်ကကြီးလို့ပါတယ်ဟိုဥပဒေတွေနဲ့ပေါ့နော်ကန့်တ်ဆုတ်ဖြတ်ထားမယ်ပြီးတော့ဒီတည်င်းသမားတွေကိုပုံမူဆောင်ရွက်ပေးတဲ့ဒေတာခံတွေကိုစမ်းစုရဒါမှမဟုတ်ရင်လည်းအာဒီအနေနဲ့ပြရလေရှိနေဆိုရင်လည်းအဲ့လူ့စင်ကြီးချိုးဖောက်မှုအခြေအနေတွေကိုဒီကြီးပါကတည်းကမပါဘူးဒီတွင်းကပါသိနိုင်တဲ့အခွင့်အရေးတွေရမှာမဟုတ်ဘူးပေါ့နော
်အဲ့တော့
ပြောချင်တာကတော့တည်င်းလွတ်လပ်မှုကိုစီစဉ်ဆက်ပေးဖို့ပေါ့လေ
အဲ့ဒါ
ကိုလည်းအားရစိုက်တယ်ပါအဲ့လို
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီနေ့အစီအစဉ်ဆုံးမသက်ခင်မှာဦးမင်းလွင်ဦးသဘောထားလည်းပြောပါအောင်ခင်ဗျာကျွန်တော်နိုင်ငံတကာလက်ခံနိုင်တဲ့အစီအမျိုးဖြစ်ဖို့မြန်မာနိုင်ငံဘက်ကဘာတွေများလုပ်ဖို့လိုမလဲ
နိုင်ငံတကာလက်ခံနိုင်တဲ့အစီအမျိုးဖြစ်ဖို့အတွက်မြန်မာနိုင်ငံကဘာလုပ်ရမလဲဆိုတော့လူ့ခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်တာရယ်အာဏာပိုင်အဖွဲ့အစည်းတွေဖြစ်တယ်လေအဲ့တော့အာဏာပိုင်အဖွဲ့အစည်းတွေကမိမိပြဋ္ဌာန်းထားတဲ့ဥပဒေကိုမိမိကိုယ်တိုင်ပြဋ္ဌာန်းလိုက်နာပြီးတော့ဆောင်ရွက်ဖို့လိုတယ်ဆိုတာကိုအစိုးရကိုယ်တိုင်ကထိန်းကြောင်းကြမှတ်ပြီးတော့လေးလေးနက်နက်နဲ့ဆောင်ရွက်ပေးဖို့လိုတယ်နောက်ပြီးတော့တခါအဲ့ဒီလိုချိုးဖောက်တဲ့အဖွဲ့အစည်းတွေရှိလာပြီဆိုလို့ရှိရင်လည်းကျန်တဲ့အစိုးရဝန်ကြီးဌာနတွေအားလုံးကပူးပေါင်းပြီးတော့ဒီမှားနေတဲ့ကိစ္စရပ်တစ်ခုကိုလမ်းအမှန်ပေါ်ပြန်ရောက်အောင်ဝိုင်းဝန်းပြီးတော့ပြည့်ပြင်းတွန်းတင်တဲ့အခြေအနေမျိုးရောက်နေပြီလို့ကျွန်တော်ကတော့မြင်ပါတယ်ဥပမာအချင်းပြောရရင်ကျွန်တော်တို့ဒီရွယ်မြောက်ပြီးတဲ့ကလေးငယ်တွေမိစ္ဆာညှဉ်းပန်းခြင်းခံရတဲ့ကိစ္စအလူပုံကူးခြင်းခံရတဲ့ကိစ္စစတဲ့ကိစ္စရဲ့ဒီမှာအာဏာပိုင်အဖွဲ့အစည်းတွေတော်တော်များများပုံဝင်ပတ်သက်နေတာဖြစ်တယ်
အဲ့တော့အဲ့ဒီလိုပါဝင်ပတ်သက်နေတဲ့အခါမှာဘယ်သူမှမထုတ်ရဲမဖြေရဲဖြစ်နေတဲ့အခါမှာသက်ဆိုင်ရာလူမှုဝန်ထမ်းဝန်ကြီးဌာနနော်ဥပဒေဌာနစတဲ့ဌာနတွေကနေပြီးရောမှားနေတဲ့ဥပဒေမှန်အောင်တဲ့တဲ့မှန်မှန်လုပ်ပေးဖို့လူနေတဲ့အချိန်တွေမျိုးရောက်နေပြီလို့ကျွန်တော်တို့မြင်ပါတယ်အဲ့တော့ဒီနေ့ပဲကျွန်တော်သတင်းတပုတ်ဖတ်ပါတယ်အရင်တုန်းကနဲ့မတူတဲ့သတင်းပေါ့နော်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကရခိုင်တုန်းကတိုင်းနယ်ဆိုမှသူကအမှုဖွင့်ပြီးတော့အရေးယူပြီးတယ်အခုတော့တိုင်းတိုင်းမတိုင်းတိုင်းလူ့အခွင့်အရေးချိုးဖောက်မှုတွေတွေ့ပြီဆိုလို့ရှိရင်အရေးယူဆောင်ရွက်သွားမှာဖြစ်တယ်ဆိုတဲ့မင်္ဂလာသတင်းကျွန်တော်ဒီနေ့ဖတ်လိုက်ရတော့ကိုမျက်စီတော်ကိုမရဘူးဖြစ်သွားတယ်ဗျအဲ့တော့အစိုးရကိုယ်တိုင်ကလည်းအဲ့ဒီလိုမျိုးအမြင်တွေပြောင်းလဲလာဖို့အတွက်သက်ဆိုင်ရာဝင်ကြီးဌာနတွေကိုတွန်းအားပေးခြင်းအပြင်နိုင်ငံတကာရဲ့အမြင်မှာမြန်မာနိုင်ငံရဲ့အစိုးရရဲ့အုပ်ချုပ်ပုံစနစ်ကယုံလုံးပေါ်ပြီးတော့နှပလာလိမ့်မယ်လို့ကျွန်တော်ကတော့ဒီလိုပဲအကြံပြုနေပါတယ
်။ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာ။အာရှလူခွေကော်မရှင်ကဦးမင်းလွင်ဒီလူခွေလှူရှာသူတူဖြစ်တဲ့မမေစပယ်ဗျူနောက်ညီမချင်းမြန်မာအဖွဲ့ကကိုအောင်မျိုးမင်းတို့အပြင်စာနဲ့ Facebook ဆွေးနွေးတဲ့ပုံကိုယ်တွေရောကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့လူတွေရောအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
နေနေညထုံလွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုထပ်မံကြေညာပေးဖို့ရှိပါတယ်။အခုတော့လာမယ့်အင်္ဂါနေ့ညမှာထုံလွှင့်မယ့်ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါမယ်ရှင်။
တိုင်းမှာနေပေါင်းများစွာပြည့်ဆွက်လာတဲ့ဘတ်စကားစနစ်ကိုဖျက်သိမ်းပြီးဘတ်စကားစနစ်တည်းရပေါ်လာပါပြီ။ဒီဘတ်စကားစနစ်တည်းအပါအဝင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အခုချိန်ထိလှုပ်ဆောင်ချက်တွေအပေါ် VOA သောတာရှင်တွေဘလို့မြင်ကြပါသလဲ။အခုလာမယ့်အင်္ဂါညတိုင်းရဲ့လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းရဲ့ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ပေးထားလို့ရပါတယ်။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-8-5-5-5-4ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ
်။သောတာရှင်တွေအနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ရှင်။VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ကိုစောဝင်းလိုင်ကကြေညာပေးပါမယ်ရှင
်။ရုရှားအစိုးရပေါ်အမေရိကန်သမ္မတဘရက်အိုဘားမားအစိုးရကထားရှိထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုဆက်လက်ထားသွားမယ်အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒါပေမဲ့နိုင်ငံအကျိုးတူကိစ္စရပ်ဒီမှာရုရှားဘက်ကပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့အဲ့ဒီပိတ်ဆို့မှုတွေကိုရုတ်သိမ်းပေးဖို့စီစဉ်စဉ်းစားမယ်လို့ပြောပါတယ်။ပိတ်ဆို့မှုတွေကိုအချိန်တိုင်းတာတစ်ခုအထိသူ့အနေနဲ့ဆက်လက်ထားရှိသွားမယ်လို့ The Wall Street Journal နဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်း Donald Trump ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။လူ့အခွင့်အရေးခေါင်းဆောင်တူဖြစ်တဲ့ Martin Luther King Jr. ကိုဂုဏ်ပြုတဲ့အားလိုက်ရမတိုင်ခင်မှာပဲနိုင်ငံသားအခွင့်အရေးအတွက်တက်ကြွလှုပ်ရှားတဲ့ခေါင်းဆောင်တူဖြစ်သူအောက်လွှတ်တော်အမ John Lewis ကိုရွေးကောက်ခံသမ္မတ Donald Trump ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။မကြခင်ကကျင်းပတဲ့ရွေးကောက်ပွဲမှာ Trump အနိုင်ရအောင်ရုရှားကကူညီပေးဖို့ကြိုးစားခဲ့တယ်လို့ Mr. Lewis ကယုံကြည်ထားတာဖြစ်ပြီးသူက Mr. Trump ကိုတရားဝင်သမ္မတအဖြစ်အသိမှမပြုဘူးလို့ပြောကြားခဲ့တဲ့နောက်ပိုင်းမှာ Donald Trump ကအခုလိုပြန်လည်ဝေဖန်ပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကိုဆက်နှစ်ကြာခီးစဉ်အဖြစ်နဲ့ရောက်ရှိနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ဟာမနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်လေ့လာခဲ့ပါတယ်။အော်တိုဘားလအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပဋိပက္ခတွေကြောင့်လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဆွဆွဲပြောဆိုနေကြတဲ့မောင်တော်နဲ့ဘူတိတောင်ဒေသတို့ကိုမနေ့ကတွားရောက်ခဲ့ပြီးနှစ်ဖက်အတိုင်းဝိုင်းနဲ့တွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံခွဲရဲ့ပြန်ကြားရေးတာဝန်ကဦးဝေဝင်းက VOA ကိုပြောပါတယ်ဒီလ16ရက်နေ့မှာတော့မစ္စယန်ဟီလီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိပါတယ်သူမြန်မာနိုင်ငံကနေမပြန်ခင်မှာဇန်နဝါရီလ20ရက်နေ့မှာခီးစဉ်နဲ့ဆိုင်တဲ့သတင်းစာရှင်းလင်းပွဲပြုလုပ်သွားဖို့ရှိပါတယ် IS Islamic စစ်သွေးကြွတွေဟာဆီးရီးယားနိုင်ငံကဒီယက်အဇူမျိုးကအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုတတ်ခတ်ခဲ့တာမှာအစိုးရတပ်ဖွဲ့ဝင်တွေအရသားတွေနဲ့ဂျီဟတ်တတ်ခတ်ရေးသမားစုစုပေါင်း30လောက်တည်ဆုံသွားတယ်လို့ဆီးရီးယားလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အဲ့ဒီမျိုးအရှိပိုင်းမှာတိုက်ပွဲတွေပြင်းထန်တာဖြစ်ပွားနေပြီးပောက်ကွဲမှုတွေအများပြားရှိနေတယ်လို့လည်းအဲ့ဒီအဖွဲ့ကပြောပါတယ
်။သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့စီစဉ်ထုတ်လုပ်ရေးမှူးကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်။ကျမကတော့နန္နာချမ်းပါရှင်။VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြတဲ့သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.